Welcome to the Voice of America in Burmese.
Mingla Pong ne pichou nya ba si khmyar. VOA American tan ga ni 2018 khu tin September 1 ye sanin ni mena khin season ni go American pi daw su myo lo Washington DC ga ni dai yai thau lwin pe ni ba bi. Dai do meter 24 40 51 do ga ni phai yu na sin nai da lo VOA ye Facebook sa me na VOA Burmese News ne website phit de burmese.voanews.com ga ni a chain ne de bien ni na sin nai ya ba de khmyar.ကျွန်တော်ဆံမိုးရွာခင်ဗျာအခုမနေ့ကအစီအစဉ်လေးကိုတောင်းယူတင်ဆက်ပေးပါမယ်
။မင်္ဂလာမနေ့ခင်ဗျာခင်ဗျာဒီနေ့မနေ့ဖက်ဒရယ်နေ့ကိုမဲ့ရင်ချင်းနိုင်နေကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ကွယ်လွန်သူဂျွန်မကင်းအမတ်တရအမေရိကန်ကွန်ဂရက်လွှတ်တော်ခန်းမကြီးအတွင်းမှာအကုန်ပြုကျင်းပပါရယ်။မြန်မာတပ်မတော်တွေကနေကလေးစစ်သား85ယောက်ကိုထောက်ခွင့်ပေးလိုက်တဲ့ပေါ်ကုလသမဂ္ဂအထူးကုသလေကကြိုးဆိုပါရယ်။ဒီပေါ်မှာကျင်းပတဲ့ Beamstack ထိပ်သီးအစီအစဉ်တွေမြန်မာနိုင်ငံရခိုင်ပြည်နယ်အရေးဟာဆွေးနွေးတဲ့အကြောင်းအရာတွေမှာပါမတော်ပါဘူး။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းနဲ့တင်ဆက်ပြီးကြားကြရမယ်သတင်းလွှာတွေထဲမှာဆိုရင်တော့အငင်းပွားစရာဓာတ်ပုံတွေပါဝင်နေတဲ့မြမနိုင်ငံရေးနဲ့တက်မတော်စာအုပ်အကြောင်းနဲ့ပတ်သက်ပြီးတော
့ဒီထဲမှာတော့ဒါအတုလောက်တာတစ်ခုမှမပါဘူးဒါကျွန်တော်တက်မတော်နဲ့လည်းဘာမှလို့မဆိုင်ပါဘူးဒါစာဖတ်တဲ့လူတောင်ကျွန်တော်ဟိုမှာ3កောက်4កောက်လောက
်ဒီစာအုပ်ထဲမှာပူလီဇာစုရဓာတ်ပုံကိုအသုံးပြုထားတဲ့ပေါ်စာဖတ်သူတူရဲ့အမြင်ဖြစ်ပါတယ်သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်ဒါအပြင်စနေနေ့ကကွယ်လွန်သွားတဲ့အထက်လွှတ်တော်မှဂျွန်မက်ကင်းရဲ့နောက်ဆုံးချီချူးဂွန်ပြူအခမ်းအနားတွေအမေရိကန်နိုင်ငံမှာပြုလုပ်နေတယ်ဆိုတဲ့သတင်းအာဖရိကမှာနိုင်ငံသားမုန်တီးမှုတွေတိုးများလာနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာကိုဝင်ဆောင်တွေနဲ့မွေးခင်းစကလေးငယ်တွေအခြေအနေစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ဒါရီမတိုင်ခင်အရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနေမတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
ကွယ်လွန်သူအမေရိကန်ထက်လွတ်တော်မှဂျွန်မက်ကင်းရဲ့ကျွမ်းကျင်ရှိတဲ့ရုပ်လောင်းထည့်ထားပြီးအမေရိကန်လန်လွန်းချုံထားတဲ့အခေါင်းကိုဝါရှင်တန်မြို့တော်ကအမေရိကန်ကွန်ဂရက်လွှတ်တော်ခန်းမကြီးတွေ့မှာဆင်ရင်ထားပြီးတောက်ကြံတွေကလုတ်တဲ့အမှတ်ရဂုဏ်ပြုခမ်းနားမှာဒုတိယသမ္မတမိုက်ပင်စ်တက်ရောက်ပြီးတော့ဝန်ပြုစကားပြောပါတယ်။တက်တန်းချိန်လွှတ်တော်အမတ်တူဖြစ်သူမက်ကင်းဟာသူကိုယ်တိုင်ထက်ပိုပြီးကြီးကျယ်တဲ့အကြောင်းရအတွက်တာဝန်ထမ်းဆောင်ခဲ့သူစစ်သူရဲကောင်းဖြစ်တယ်လို့ဒုသမ္မတပင်စ်ကပြောပါတယ်။အဲဒီခန်းမကြီးထဲမှာကျင်းပတဲ့အခမ်းအနားကိုလွှတ်တော်မှရာပေါင်းများစွာတက်ရောက်ပါတယ်။ကွယ်လွန်သူအမေရိကန်နိုင်ငံသားတယောက်ကိုအဲ့ဒီလွတ်တော်ခန်းမကြီးထဲမှာထားပြီးဂုဏ်ပြုတော့ဟာမစ္စတာမက်ကင်းနဲ့ဆိုရင်စုစုပေါင်းအယောက်30ပဲရှိပါသေးတယ်။တောက်ကြံလေးကလုတ်တဲ့အမှတ်ရဂုဏ်ပြုခန်းနာဒါမှမဟုတ်ဒီကနေ့မှလုံးမဲ့နာယီခန်းနာတွေကိုတက်ဖို့သမ္မတဒေါ်နယ်ထရမ့်ကိုဖိတ်ကြားတာမရှိပါဘူး။ဒါဟာသမ္မတထရမ့်ကိုပြစ်တင်ရှုတ်ချတဲ့သဘောအဖြစ်အများကမြင်ကြပါတယ်။မစ္စတာထရမ့်နဲ့မစ္စတာမက်ကင်းတို့အကြားအခြေတင်ဖြစ်တာဟာ2016ခုနှစ်သမ္မတရွေးကောက်ပွဲကတည်းကစတာပါ။ဗီယက်နမ်စစ်ပွဲကာလအတွင်းမစ္စတာမက်ကင်းဖမ်းဆီးခံရတဲ့ဖြစ်ရပ်ကိုသမ္မတထရမ့်ကလောင်ပြောင်ပြောဆိုမှုတို့လို့စစ်သူရဲကောင်တူလည်းမဟုတ်ဘူးလို့ပြောမှုပါတယ်။ဒီကနေ့မှာတော့ဝါရှင်တန်မြို့တော်က National Cathedral ဘုရားကျောင်းကြီးမှာအမတ်တရအောက်မြွေပွဲအခမ်းအနားကျင်းပမှာဖြစ်ပြီးသမ္မတဟောင်းတွေဖြစ်တဲ့ George W. Bush နဲ့ Barack Obama တို့ကမစ္စတာမက်ကင်းအတွက်အမတ်တရဂုဏ်ပြုစကားတွေပြောကြားကြမှာဖြစ်ပါတယ်။
အီရန်နိုင်ငံမှာသူ့ကိုကိုစားပြုရှိနေတဲ့ Shia Rasi အီရန်အစိုးရကဒုံးကျည်လက်နက်တွေပေးခဲ့ပြီးသူ့ရဲ့အကျိုးစီးပွားတိုက်ခိုက်တာတွေကိုတားဆီးနိုင်ရေးစွမ်းရည်တွေမြင့်တင်နေပါတယ်။ဒါဟာအရှေ့လေပိုင်းဒေသတွင်းရှိနေတဲ့ရန်သူတွေကိုအီရန်ဘက်ကချင်းချောက်လိုက်တာလည်းဖြစ်ကြောင်းအီရန်အစိုးရနဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါတယ်။အီရန်နိုင်ငံမှာသူ့ရဲ့ရန်လိုတဲ့မူဝါဒအဖြစ်အီရန်ကဒုံးကျည်တွေပို့ပြီးထောက်ပံ့မှုပြင်ဆင်နေတာဟာအမေရိကန်နဲ့အီရန်နှစ်နိုင်ငံဆက်ဆံရေးကိုပို့ပြီးဆိုးရွားစေမှာဖြစ်ပါတယ်။ကမ္ဘာ့အင်အားကြီးနိုင်ငံတွေပါဝင်တဲ့2015အီရန်နျူကလ িয়ার သဘောတူညီချက်စာချုပ်ကနေနှုတ်ထွက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကြောင့်လည်းနှစ်နိုင်ငံဆက်ဆံရေးတင်းမာနေခဲ့ပြီးဖြစ်ပါတယ်။အီရန်အရာရှိနှစ်ဦးအီရက်ထောင်လန်းရေးရဲ့ပင်မနှစ်ခုနဲ့အနောက်အုပ်စုဘက်ကထောင်လန်းရေးပင်ရင်းနှစ်ခုစာရာတွေရဲ့အစင်ခန်းစာတွေအရအီရက်မှာရှိတဲ့သူ့ရဲ့မဟာမိတ်တွေစီအီရန်ကတာတိုပစ်ဒုံးကျည်တွေကိုလွန်ခဲ့တဲ့လအနည်းငယ်ကျော်ကပေးပို့ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအုပ်စုတွေအနေနဲ့တိုက်ခိုက်မှုတွေကိုသူတို့ကိုယ်ပိုင်နီးလန်းနဲ့စတင်နိုင်မှုအီရန်ကအကူအညီပေးခဲ့တာဖြစ်ကြောင်းအီရန်အရာရှိတွေကပြောပါတယ်ရှင
်။နိုဝင်ဘာလကျရင်စင်ကာပူနိုင်ငံနဲ့ပါပူဝနျူဂီနီနိုင်ငံတွေမှာကျင်းပမယ့်ထိပ်သီးစည်းဝေးတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်မှာမဟုတ်ဘဲဒုတိယသမ္မတမိုက်ပင်စ်တက်ရောက်မယ်လို့သမ္မတအင်ပီရိုကတောက်ကြနေမှာပြောပါတယ်။စင်ကာပူမှာရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးစည်းဝေးနဲ့အရှေ့အာရှထိပ်သီးစည်းဝေးတို့ကျင်းပမှာဖြစ်ပြီးပါပူဝနျူဂီနီမှာတော့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးကိုကျင်းပမှာဖြစ်ပါတယ်။အဲဒီအစည်းအဝေးတွေကိုတက်ဖို့သမ္မတထရမ့်ကိုဖိတ်ကြားထားတာပါ။ပြီးခဲ့တဲ့နိုဝင်ဘာလကကျင်းပတဲ့အဲဒီထိပ်သီးအစည်းအဝေးတွေကိုတော့သမ္မတထရမ့်တက်ခဲ့ပြီးဒီနေ့အစည်းအဝေးတွေကိုတက်ရောက်ဖို့တော့ဒုသမ္မတပန့်စ်ကိုလွှတ်မှာဖြစ်တယ်လို့အင်ပီရိုပြောခွင့်ရဆာရာဟက်ကာဘီဆန်ဒါစ်ကတောက်ကြာနေထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ ထူးသမရမိုက်ပန်စအနေနဲ့ထေသည့်စီဝေးတွေအတွင်းအချုပ်အခြာအနာပိုင်မှုနဲ့ဥရီဆူမိုးရီတို့ပေါ်အခြေခံတဲ့လွတ်လပ်ပြီးလမ်းဖွင့်ထားတဲ့အင်ဒိုပစိဖိတ်ဒေသဖြစ်လာရေးအမေရိကန်ပြည်ထောင်စုရဲ့မျှော်မြင်မှုနဲ့လွတ်လပ်မျှတပြီးအပြန်အလှန်ရှိတဲ့ကုန်သွယ်ရေးဆန်ရဆန်နှုန်းသတ်မှတ်ချက်တွေကိုအထူးပြောဆိုမှာဖြစ်တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်သမနာထရမ်ကတော့နိုဝင်ဘာလ၁၇ရက်နေ့ကျရင်ပြည်내နိုင်ငံပါရီမြို့တော်မှာကျင်းပမယ့်ပထမကမ္ဘာစစ်ပြီးဆုံးခြင်းနှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားကိုတရားမှာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုအနေနဲ့အရေးကြီးတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကင်တွယ်ဖြေရှင်းဖို့အိန္ဒိယနဲ့ပူးပေါင်းဆောင်ရွက်နေကြောင်းအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကသူ့ရဲ့ပထမဆုံးအကြိမ်အိန္ဒိယခီးစင်မစတင်ခင်လေးမှာပြောကြားလိုက်ပါတယ်။အိန္ဒိယခီးစင်မှာမိုက်ပွန်ပီယိုအနေနဲ့အမေရိကန်ကာကွယ်ရေးဝင်ကြီးဂျင်မက်တစ်လေလိုက်ပါသွားမှာဖြစ်ပါတယ်စက်တင်ဘာလ6ရက်နေ့မှာတော့အိန္ဒိယနိုင်ငံသားဝင်ကြီးဆစမာဆော့ဆာဝါဂျာနဲ့ကာကွယ်ရေးဝင်ကြီးနမလာနင်တာရမန်တို့နဲ့နှစ်နိုင်ငံကိစ္စရပ်တွေကိုဆွေးနွေးမှာပါအရေးပါတဲ့တန်တမန်ဆက်ဆံရေးနဲ့လုံခြုံရေးဦးစားပေးဆိုင်ရာကိစ္စရပ်တွေမှာအိန္ဒိယနဲ့ပူးပေါင်းဆောင်ရွက်ဖို့အခုလိုနှစ်နိုင်ငံဆွေးနွေးပွဲအတွက်အခွင့်အလမ်းဖြစ်တယ်လို့နိုင်ငံသားရေးဌာနအဆင့်မြင့်အရာရှိတအူးကပြောပါရယ်ဒါဟာကမ္ဘာအင်အားကြီးနှစ်နိုင်ငံကြားမဟာဗျူဟာပူးပေါင်းဆောင်ရွက်ရေးပုံမှန်ဆိုင်လာတယ်ဆိုတာကိုအခိုင်အမာပြသလိုက်တာလည်းဖြစ်ပါရယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဒီကနေ့စနေနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြမတမတော်ရင်းကကလေးတငယ်နဲ့လူငယ်85ယောက်ကိုတောက်ကြနေမှာတက်ကနေနှုတ်ထုတ်ခွင့်ပေးလိုက်တဲ့ပေါ်ကုလသမဂ္ဂဒွေမှုချုပ်ရဲ့ထူးခုစလဲကကြိုးစဲတဲ့ကြိုးဆိုတဲ့အကြောင်းတောက်ကြနေပုံမှန်သတင်းစာရှင်းလင်းပွဲတွင်ဒွေမှုချုပ်ရဲ့ပြောခွင့်ရ Mr. Dujarric ကပြောသွားပါတယ်
။ The Secretary General Special Representative for Children Armed Conflict Virginia Gamba welcomed today's release of 75 children by the government of Myanmar.
ကလေး85ယောက်ကိုထုတ်ခွင့်ပေးလိုက်တဲ့ပေါ်ကလေးတငယ်များနဲ့တနက်ကင်ပြည်ပကဆိုင်ရာကုလသမဂ္ဂဒွေမှုချုပ်ရဲ့ထူးခုစလဲ Virginia Gamba ကကြိုးဆိုပါတယ်။ဒါဟာနိုင်ငံမှာကလေးငယ်တွေကိုကောက်ကွယ်ပေးမှုအောက်ကောင်းစေဖို့ရာအရေးကြီးတဲ့အဆင့်တစ်ဆင့်လို့သူကပြောပါတယ်။ဒီကရက်မေလကမြန်မာနိုင်ငံကိုသွားပြီးအရွယ်မရောက်သေးသူအားလုံးကိုတက်ကထုတ်ခွင့်ပေးဖို့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေကိုကုလသမဂ္ဂကိုတောင်းခွင့်ပြုဖို့နဲ့ကလေးငယ်ခွင့်ရေးဆိုင်ရာဥပဒေပြဋ္ဌာန်းဖို့အလေးနဲ့တိုက်တွန်းပြောဆိုခဲ့ပြီးတဲ့နောက်အစိုးရဘက်ကအပေါင်းလက္ခဏာဆောင်လှုပ်ဆောင်မှုတွေရှိလာတဲ့ပေါ်အားတက်မိတယ်လို့သူကပြောပါတယ်။တမတော်တွင်မှကြံနေသေးတဲ့ကလင်းငယ်တွေအားလုံးကိုထုတ်ခွင့်ပေးဖို့နဲ့ကုလသမဂ္ဂနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်လို့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအသီးခြားလွတ်လပ်သောအချက်လက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာပြောထားတဲ့ကုလသမဂ္ဂအနေနဲ့လှုပ်ဆောင်ရမယ့်ကိစ္စတွေပေါ်လည်လာနေတယ်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲအတွင်းမှာပဲပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံသားရေးဌာနကတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာရခိုင်ပြည်နယ်နိုင်ငံတော်မှာစေဝမ်းကွဲမှုနဲ့ယုံကြည်ကင်းမဲ့မှုတွေကိုသာပုံမှန်ဖြစ်ပေါ်စေမှာကိုမြန်မာအစိုးရအနေနဲ့ဝန်ထဲဝယ်ရာတွေ့ရှိရတဲ့အကြောင်းဩဂုတ်လ30ရက်နေ့ထုတ်ပြန်ချက်မှာပြောထားပါတယ
်။နီပေါ်နိုင်ငံကတ်တမန်ဒူးမြို့မှာကျင်းပခဲ့တဲ့ BIMSTEC ဘင်္ဂလားပင်လယ်ကွေ့ဒေသရင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးထိပ်သီးအစည်းအဝေးမှာရိုဟင်ဂျာဒုက္ခသည်အရေးပါဝင်ဒေသရင်းအငင်းပွားစရာကိစ္စရပ်တွေကိုရှောင်လွှဲခဲ့ကြပါတယ်။ထိပ်သီးအစည်းအဝေးမှာမြန်မာသမ္မတဦးဝင်းမြင့်နဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာတို့နှစ်ဦးလုံးတစပွဲတဲ့အတူထိုင်ခဲ့ကြပေမဲ့ရိုဟင်ဂျာအကြက်တဲကိုဆွေးနွေးပြောဆိုခဲ့ခြင်းမရှိကြောင်းနီပေါ်နိုင်ငံသားရဲ့ဝန်ကြီးပရာတိပ်ကူမာဂျာဝေါကသတင်းတောက်တွေကိုတောက်ကြနေကပြောပါရယ်မြန်မာလုံခြုံရေးတပ်တွေရဲ့ညှဉ်းပန်းဖိနှိပ်မှုကြောင့်ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ဖြစ်ရပ်ကိုလူမျိုးတုံးတပ်ဖြတ်မှုဖြစ်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂရဲ့တောင်းဆိုချက်နဲ့ပတ်သက်လို့ထိပ်သီးအစည်းအဝေးမှာဆွေးနွေးပြောဆိုခြင်းမရှိခဲ့ဘူးလို့လည်းသူကဆိုပါရယ် BIMSTEC ဒေတာရင်းနိုင်ငံတွေအနေနဲ့နိုင်ငံအချင်းချင်းပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေကိုပဲအလေးထားဆွေးနွေးခဲ့ကြတယ်လို့နီပေါ်နိုင်ငံသားရေးဝန်ကြီးကပြောပါရယ်
ဂျပန်ကာကွယ်ရေးဝန်ကြီးဌာနဟာဒုံးဂျီကာကွယ်ရေးစနစ်အတွက်ကာကွယ်ရေးအသုံးစရိတ်ကိုနှစ်ဆကျော်တိုးပြီးတောင်းခံထားပါတယ်။အဲဒီထက်မှာမြောက်ကိုရီးယားရန်ကိုကာကွယ်ဖို့အတွက်ဈေးကြီးတဲ့အမေရိကန်စစ်လက်နက်ပစ္စည်းတွေကိုလည်းပါဝင်ပါတယ်။စံချိန်တင်လောင်းအောင်များတဲ့2019ခုနှစ်ဘဏ္ဍာနှစ်အတွက်ကာကွယ်ရေးအသုံးစရိတ်အမေရိကန်ဒေါ်လာ48ဘီလီယံကိုဂျပန်ကာကွယ်ရေးဌာနကတောက်ကြနေမှာတည်ပြုလိုက်တာပါ။ဒီအသုံးစရိတ်ဟာပြီးခဲ့တဲ့နှစ်ကတည်းက1.5ရာခိုင်နှုန်းပိုများပြီးဝန်ကြီးချုပ်ရှင်ဆိုအဘေးလက်ထက်မှာ9နှစ်မြောက်ဆက်တိုက်ပိုတိုးလာတာဖြစ်ပါတယ်။
အီရန်ပေါ်အမေရိကန်ကတန်းခတ်ပိတ်ဆို့လာမဲ့အခြေအနေနဲ့ဗင်နီဇွဲလားနိုင်ငံရဲ့ရေနံထုတ်လုပ်မှုကျဆင်းနေပေမဲ့လည်းကမ္ဘာကုန်သွယ်ရေးစစ်ပွဲဟာစွမ်းအင်လိုအပ်ချက်ကိုထိခိုက်စေမယ်ဆိုရဲ စိုးရိမ်မှုအသစ်တွေကြောင့်တောက်ကြနေကကပရေနံစင်းနှုံးကျဆင်းခဲ့ပါတယ်။မူရင်းရေနံစင်းတပီပါကိုအမေရိကန်ဒေါ်လာ 89.4 နှစ်ကနေ35စင်ထိကျဆင်းသွားပြီးအမေရိကန်ရေနံစင်းတပီပါကိုဒေါ်လာ 69.8 ကနေပြီးတော့45စင်ထိကျဆင်းသွားပါတယ်ရှင်။ Direct from Washington The Voice of
America The Away ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမှတ်အင်ဂျင်နယ်တို့ပြောပြပေးကြတာဖြစ်ပါတယ်။ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်မပေးခင်မှာအရင်ဆုံးနိုင်ငံတကာသတင်းတပုတ်ကိုနားဆင်ကြရအောင်ပါ။စနေနေ့ကကွယ်လွန်သွားခဲ့တဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကိုနောက်ဆုံးချီးကျူးဂုဏ်ပြုတဲ့အနေနဲ့အခမ်းအနားတွေအတွင်တိတိကျကျပျောက်နေတာကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ဖြစ်ပါတယ်။မက်ကိန်းနဲ့ထရန့်တို့ဟာအမေရိကန်နဲ့ရုရှားဆက်ဆံရေးအပါအဝင်ကိစ္စရပ်တော်တော်များများမှာသဘောထားမတူညီကြသူတွေဖြစ်ပါတယ်။သူတို့နှစ်ဦးကြားကကာလကြာရှည်ရှိခဲ့တဲ့သဘောထားကွဲပြားမှု Republican Party အတွင်းစံတန်ဖိုးထားမှုတွေမှာပြိပခတ်ဖြစ်နေတာရဲ့တင်ကြတာတစ်ခုဖြစ်တယ်လို့လည်းအကဲခက်အချို့ကမြင်ကြပါဗျ။အင်ဘီရောရဲ့ VOA သတင်းတောက် Petsi Wida Kusara သတင်းပေးပို့ထားတာကိုကုရနိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။မေဂန်အထက်လွှတ်တော်အမတ် John McCain ကို9ရက်ကြာချီးကျူးဂုဏ်ပြုကြတဲ့အထက်မှာဒုသမဟောင်း Joe Biden ပါဝင် American နိုင်ငံရေးလောကကနာမည်ကြီးတွေအများပြားပါဝင်ခဲ့ပါတယ်။ကျော်တော်ရေးနေ့က Phoenix မြို့မှာလှုပ်ခဲ့တဲ့ဂုဏ်ပြုအခမ်းအနားအထွတ်မှာတော့ဒုသမဟောင်း Joe Biden က
I always thought of John as a brother.
ကျွန်တော် John McCain ကိုညီကိုလိုပဲအမြဲတမ်းသဘောထားပါတယ်။ကျွန်တော်နှစ်ယောက်ကြားမိသားစုဆန်ဆန်အဆင်မပြေတာလည်းအများကြီးရှိခဲ့ပူပါတယ်။
ဂျိုးဘိုင်ဒန်ဟာပြီးခဲ့တဲ့2008ရွေးကောက်ပွဲတုန်းကသမ္မတဟောင်းအိုဘားမားနဲ့အတူဒုသမ္မတအဖြစ်နဲ့ဒီမိုကရက်ပါတီဘက်ကနေဝင်ရောက်ရှင်ပြိုင်ခဲ့ပြီးအနိုင်ရခဲ့တာပါ။ Republican သမ္မတဟောင်း George W. Bush ဟာလည်းမကင်းရဲ့ပြိုင်ဘက်တူဖြစ်ခဲ့ပြီးတော့2009နဲ့ရွေးကောက်ပွဲတုန်းကမကင်းကိုပါတီတွင်းကသမ္မတလောင်းရွေးချယ်တင်မြှောက်ပွဲမှာအနိုင်ရခဲ့သူဖြစ်ပါတယ်။သူတို့နဲ့မကင်းကြားမှာအပြန်အလှန်တိုက်ခိုက်ပြောဆိုခဲ့ကြပြီးတခါတရံမှာအလွန်ကိုပြင်းပြင်းထန်ထန်ဖြစ်ခဲ့ကြတာပါ။ဒါပေမဲ့လည်း Mr. McCain ကသူ့ရဲ့ဇာပနာမှာအမတ်တရဂုဏ်ပြုစကားပြောကြားဖို့အတွက်သမရဟောင်းနှစ်ယောက်ကိုတောင်းဆိုခဲ့တယ်လို့မစ္စတာမကိန်းရဲ့မတန်းရုပ်ရှင်ဖြစ်တဲ့ For Whom the Bell Tolls ကိုရိုက်တဲ့ Director Peter Conhart ကပြောပါတယ
် Again and again when we talk to people who used to be his political
တခါပြီးတခါသူနဲ့နိုင်ငံရေးရံပတ်တွေဖြစ်ခဲ့ဘူးသူတွေကိုကျွန်တော်တို့စကားပြောတဲ့အခါတိုင်းအဲ့ဒီလူတွေကအခုဆိုရင်သူနဲ့အရင်းနှီးဆုံးမိတ်ဆွေတွေဖြစ်ကုန်ကြပြီသူကဆက်ဆံရေးကိုတနည်းနည်းနဲ့တော့ပြောင်းလဲနိုင်စွမ်းရှိပါတယ
်မစ္စတာမကိန်းရဲ့အောက်မေ့ဝယ်အခမ်းအနားအတွင်တည်တည်သာပျောက်နေတဲ့သူတူကတော့သမ္မတဒေါ်နယ်ထရန့်ပဲဖြစ်ပါတယ်ဒေးဗစ်ဘာဂါဟာအမေရိကန်တက္ကသိုလ်ကဖြစ်ပါတယ
် I'm not sure we've ever seen at least in any of our life
ကျွန်တော်တို့တစ်သက်တည်းတကူအခုလိုမျိုးတယောက်ရဲ့နာရီကိုတယောက်ကိုမဖိတ်တာပြီးတော့နောက်တယောက်ကလည်းအလံကိုဝန်းနေခြင်းအထိမ့်မှအဖြစ်နဲ့တိုင်ဝက်လွှင့်မလွှင့်ဆိုတာနဲ့ပတ်သက်ပြီးစိတ်အမျိုးမျိုးပြောင်းနေတာလိုမျိုး Republican သမ္မတနဲ့ Republican အထက်လွှတ်တော်အမတ်တယောက်တို့တယောက်နဲ့တယောက်ဒီလောက်အထိမနှိမ့်မြို့တဲ့အခြေအနေမျိုးကိုကျွန်တော်တော့မတွေ့ဘူးပါဘူ
းသမ္မတအိမ်ပြတော်မှာလည်း American အလံကိုတိုင်ဝက်ကိုလွှင့်ထူလိုက်အပြည့်ပြန်လွှင့်ထူလိုက်တဲ့အမျိုးမျိုးဖြစ်နေပြီးတော့နောက်ဆုံးသမ္မတ Trump အပေါ်မှာအကြီးအကျယ်ဝေဖန်ပြောဆိုခဲ့ကြပြီးတဲ့နောက်မှာတော့တိုင်ဝက်ကိုပြန်ရှင်းချလွှင့်ထူထားပါတယ်John McCain ကိုရနာနဲ့ပတ်သက်ပြီးအဲ့နေ့က Twitter ကနေဝန်ထဲကြောင့်ရေးသားခဲ့တာကလွှဲရင်သမ္မတ Trump ကတရားဝင်ကြေညာချက်ကိုနောက်နှစ်ရက်ကြာမှပထမဆုံးအကြိမ်ထုတ်ပြန်ခဲ့တာဖြစ်ပါတယ
် We very much appreciate everything that
အထက်လွှတ်တော် McCain တိုက်ပွဲအတွက်လှုပ်ဆောင်ပေးသွားတာတွေအားလုံးအတွက်ကျွန်တော်တို့အလွန်ကျေးဇူးတင်အသိမှတ်ပြုပါတယ
် Mr. McCain ဟာသမ္မတ Trump ကိုအကြီးအကျယ်ဝေဖန်သူတဦးဖြစ်ပြီးတော့သမ္မတ Trump မှာရုရှားအစိုးရနဲ့နီးစပ်သူတဦးဖြစ်တယ်လို့ယူဆထားသူပါဒါပြင်ရုရှားသမ္မတဗလာဒီမီယာပူတင်ဟာအာဏာရှင်တဦးဖြစ်ပြီးလွတ်တော်ကနေအရေးယူနိုင်ဖို့အတွက်မကြာခဏဆိုသလိုမစ္စတာမကိန်းကတွန်းအားပေးခဲ့တာဖြစ်ပါတယ်။မစ္စတာမကိန်းဟာဗီယက်နမ်စစ်သည်ရဲကောင်တဦးဖြစ်တဲ့ဆိုတဲ့အပေါ်မှာလည်းသမ္မတထရမ့်ကတော့မေးခွန်းထုတ်ပါတယ
်။သူကအဖမ်းခံခဲ့ရတဲ့အတွက်စစ်သည်ရဲကောင်မှာကျွန်တော်ကတော့အဖမ်းမခံရတဲ့သူတွေကိုကြိုက်ပါတယ်
။မကိန်းနဲ့ထရမ့်ကြားမှာသဘောထားကွဲမှုကလက်ရှိအာဏာရပါတီတွင်းကလူဟောင်းနဲ့လူသစ်တွေကြားကအာဏာလုံဆွဲပွဲဖြစ်တယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။
Like it or not the new Republican Party is
ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေအခုလက်ရှိ Republican Party တစ်ကထရန့်ရဲ့ပါတီပါဒီပါတီကကျွန်တော်တို့အရင်ကတီးခဲ့တဲ့ Republican Party လိုမျိုးလွတ်လပ်စွာရောင်းချနိုင်ခွင့်ဒါမှမဟုတ်လွတ်လပ်စွာကုံတွယ်ခွင့်တို့လိုအခြေခံသဘောတရားတွေနဲ့မပတ်သက်ပါဘူးအဲ့ဒီအခြေခံသဘောတရားတချို့က John McCain နဲ့ဆက်ဆက်မှုရှိတဲ့မူဝါဒတွေပ
ါရုရှားတိုက်ခံ Vladimir Karamurza ကိုသူ့ရဲ့နောက်ဆုံးခရီးကိုဆောင်ပေးဖို့ရွေးချယ်လိုက်ခြင်းအပြင်မစ္စတာမကိန်းဟာ မေရိကန်သမ္မတထရမ့်ကိုရောရုရှားသမ္မတဗလာဒီမီယာပူတင်ကိုပါနောက်ဆုံးအနေနဲ့အမှားစကားပြောကြခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြတော်တာဖြစ်ပါတယ်အခုတော့မြန်မာသတင်းတပုတ်ကိုဆက်ပါမယ်မြန်မာနိုင်ငံရေးနဲ့တက်မတော်ဆိုတဲ့မြန်မာစစ်တပ်ကရေးသားထုတ်ဝေတဲ့စာအုပ်ထဲမှာရိုဟင်ဂျာမွတ်စလင်ပြည်ထောင်နယ်ဆက်ဆက်ပတ်သက်နေတဲ့အကြောင်းအရာတွေကိုဓာတ်ပုံနေတဲ့လူကဖော်ပြထားပါတယ်အဲ့ဒီဓာတ်ပုံတွေထဲမှာအငင်းပွားစရာဓာတ်ပုံတွေပါပါဝင်နေပြီးဒီစာအုပ်ကိုသဘောကျထောက်ခံသူတွေရှိတယ်လို့လက်မခံသူတွေလည်းရှိနေပါတယ်အဲ့ဒီစာအုပ်နဲ့ပတ်သက်လို့ Writers တင်းမှာမနေ့တုန်းကဖော်ပြထားတဲ့အကြောင်းကိုအောင်လွင်ကကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
စာမျက်နှာ118မျက်နှာပါတဲ့မြမနိုင်ငံရေးနှစ်တက်မတော်ဆိုတဲ့စာအုပ်ဟာအပိုင်း1အဖြစ်ထွက်လာပါတယ်မြမလိုရောအင်္ဂလိပ်လိုပါတွဲပြီးတော့ဖော်ပြထားတဲ့စာအုပ်ပါဒီစာအုပ်ကိုမြမစစ်တပ်ကရေးသားထားတာဖြစ်ပြီးရင်းညာမွတ်စလင်ပြည်ထနာနဲ့ပတ်သက်လို့ဓာတ်ပုံတွေနဲ့တကွရေးသားဖော်ပြထားပါတယ်။ဒီစာအုပ်မှာဓာတ်ပုံပေါင်း80ပါဝင်ပြီးရန်ကုန်မြို့ကစာအုပ်အယောင်းဆိုင်တွေမှာအခုတင်ထားပါပြီ။စာအုပ်ဆိုင်တစ်ခုမှာဒီစာအုပ်ကိုဖတ်ကြည့်နေတဲ့အသက်69နှစ်အရွယ်ဦးတန်းဝင်းတင်ကတော့ဘာသာစကားနှမျိုးနဲ့ဖော်ပြထားတာကြောင့်ဒီစာအုပ်ကိုသူသဘောကျတယ်လို့ဆိုပါတယ
်။အာဒါအများကြီးကြိုးကျေစုရတာဟောဗါလဲဆိုဒီမှာဗမာလူကြီးရအောင်မို့အင်္ဂလိပ်လိုလည်းရေးထားတယ်လေ။အဲ့တော့ကဘာပါတည်တော့ဗျာ။နော်။ကဘာပါတည်တယ်ကျွန်တော်တို့မီဒီယာဒီပြည်တွင်းမှာအားကောင်းတာကဘာမှာဆိုရင်မသိကြဘူ
းမြန်မာနိုင်ငံမှာလွတ်လပ်ရေးမရခင်1940ပြည့်နှစ်တွေတုန်းကဖြစ်ပွားခဲ့တဲ့လူမျိုးရေးအတိတ်ကယုံများဆိုတဲ့အခမ်းကဏ္ဍမှာရိုဟင်ဂျာမွတ်စလင်တွေနဲ့သက်ဆိုင်တဲ့ဓာတ်ပုံတွေကိုဖော်ပြထားပြီးမြန်မာနိုင်ငံကိုတရားမဝင်ရောက်ရှိလာခဲ့ကြတဲ့ဘင်္ဂါလီတွေလို့ညွှန်းဆိုထားပါတယ်စာအုပ်ထဲမှာဖော်ပြထားတဲ့ဓာတ်ပုံတွေထဲမှာအငင်းပွားစရာဓာတ်ပုံတွေပါဝင်နေတဲ့အကြောင်းတချို့ဓာတ်ပုံတွေကမြန်မာနိုင်ငံအတွင်းမှာတကယ်ဖြစ်ပျက်ခဲ့တာတွေမဟုတ်ကြောင်း Writers သတင်းကရေးပါတယ်စာအုပ်ထဲမှာဖော်ပြထားတဲ့ဘင်္ဂါလီတွေကဒေသခံတွေကိုရရက်ဆက်ဆက်တပ်ဖြတ်ခဲ့တယ်ဆိုတဲ့ဓာတ်ပုံဟာ1982ခုနှစ်ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲကာလအတွင်းပါကစ္စတန်တပ်ဖွဲ့တွေရဲ့တပ်ဖြတ်မှုတွေကြောင့်ထောင်နဲ့ချီတဲ့ဘင်္ဂလားဒေ့ရှ်တွေတည်ဆုံးရတဲ့ပုံဖြစ်နေတာကိုတွေ့ရတယ်လို့ဆိုပါတယ်။နောက်တစ်ပုံကတော့နေချက်အင်္ဂလိပ်တို့အောက်မြန်မာပြည်သိမ့်ပတ်ပြီးနောက်ပိုင်းဘင်္ဂါလီများမြန်မာနိုင်ငံအတွင်းဝင်ရောက်လာတဲ့ပုံဆိုတဲ့ဓာတ်ပုံပါပဲ။ဒီဓာတ်ပုံကအဖြူမဲဓာတ်ပုံပါ။တကယ်တော့ဒီဓာတ်ပုံဟာ1996ခုနှစ်တုန်းကရဝမ်ဒါနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုဖြစ်ပွားလို့ဒုက္ခသည်တွေအများအများထွက်ပြေးနေကြတဲ့ရောင်စုံတပ်ပုံကိုအခုမြန်မာစာအုပ်ထဲမှာအဖြူမဲ့တပ်ပုံအဖြစ်အသွင်ပြောင်းထားတာလို့ဆိုပါတယ်။အဲ့ဒီတပ်ပုံကိုရိုက်တဲ့သူက Pittsburgh Post Gazette သတင်းစာက Mataria ဆိုတဲ့အမျိုးသမီးတပ်ပုံသမားဖြစ်ပြီးသူကဒီတပ်ပုံနဲ့ပူလစာစုကိုရရှိခဲ့တဲ့သူပါ။ဦးတန်းဝင်းတင်ကတော့မြန်မာနိုင်ငံရေးနှစ်တက်မတော်ဆိုတဲ့စာအုပ်ထဲမှာအတုလုထားတာတခုမှမပါဘူးလို့သူယုံကြည်တဲ့အကြောင်း Writers သတင်းဌာနကိုပြောပါတယ်
။ဒီထဲမှာတော့ဒါအတူလောက်တာတခုမှမပါဘူးဒါကျွန်တော်တက်မလို့နဲ့လည်းဘာမှလို့မဆိုင်ပါဘူးဒါစာဖတ်တဲ့လူကြောင့်ကျွန်တော်ဟိုမှာ3ခေါက်4ခေါက်လောက်ဟိုမှာသွားနေခဲ့ဦးတယ်ကြောက်တော်ခဲ့အကုန်တော်တော်ရောက်ခဲ့တော့ကျွန်တော်တို့ကပုံမှန်ဘုံလုံးသိ
နောက်ထပ်ပုံတစ်ခုကတော့ပင်လယ်ရေချောင်းကတဆင့်မြန်မာနိုင်ငံကိုဘင်္ဂါလီများဝင်ရောက်လာတဲ့ပုံဆိုတဲ့အဖြူမဲ့တပ်ပုံပါတကယ်တော့ဒီတပ်ပုံဟာရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေ2015ခုနှစ်တုန်းကမြန်မာပြည်ကနေပြီးတော့မလေးရှားနဲ့ထိုင်းနိုင်ငံတွေစီကိုထွက်ပြေးနေကြတဲ့ပုံဖြစ်တယ်လို့ဆိုပါတယ် Human Rights Watch အလူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့အာရှရေးရာတွဏ်ညွန်ကြားရေးမှူး Phil Robertson ကတော့ဒီစာအုပ်ဟာလူတွေကိုအယုံသွင်းတဲ့ဝါဒဖြန့်ချီရေးစာအုပ်တုတ်ပါပဲလို့ပြောပါတယ
် I think that they were looking for an image you know a group of people fleeing
လူတွေအုပ်စုလိုက်ထောင်ထဲချီပြီးထွက်ပြေးနေကြတဲ့ပုံတွေတင်းမောနဲ့အပြစ်ထွက်ပြေးနေတဲ့ပုံတွေသူတို့လိုတဲ့ပုံတွေကိုရှာပြီးလူတွေယုံအောင်လုပ်တာပါတကယ်အစ်စ်မှန်တွေမဟုတ်ပါဘူးဝါဒဖြန့်ချီရေးလုပ်နေရပါရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုလုပ်တာကိုဖုံးကွယ်နိုင်အောင်ရိုဟင်ဂျာမကောင်းကြောင်းပုံဖော်ပြပြီးတိုင်းပြည်တွေကနေမောင်းထုတ်ဖို့ကြုတ်ကြံနေတာမျိုးတွေကိုကျွန်တော်တို့မြင်နေရပါတယ်
။မြန်မာနိုင်ငံရေးနဲ့တက်မတော်ဆိုတဲ့စာအုပ်အပိုင်းတစ်ထဲမှာဖော်ပြထားတဲ့ဓာတ်ပုံတွေနဲ့ပတ်သက်ပြီးတော့မှတ်ချက်တွေပေးဖို့တုံ့ပြန်ချက်တွေပေးဖို့မြန်မာအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးဇော်ထေးကို Writers ကဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ပြန်ကြားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမျိုးမြင့်မောင်ကလည်းဒီစာအုပ်ကိုသူမဖတ်ရသေးလို့မချက်မပေးနိုင်ဘူးလို့ဆိုပါတယ
်။ကိုကျော်အောင်လွင်ပြောပြသွားတာဖြစ်ပါတယ်။တော်ရရှိမှခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကကိုဝင်ဆောင်တွေနဲ့မွေးကင်းစာကလေးတွေရဲ့ကျန်းမာရေးအခြေအနေအပေါ်မှာစိုးရိမ်မှုတွေတိုးပွားလာနေပါတယ်။ဒုက္ခသည်စခန်းတွေမှာဖြစ်တယ်လို့နေထိုင်နေကြရတဲ့အတွက်ကိုဝင်ဆောင်တွေမွေးကင်းစာမိခင်တွေရဲ့တကူရည်တန်ရှင်ရေးကျန်းမာရေးစောင့်ရှောက်မှုတွေနဲ့ချို့တဲ့နေကြကြောင့်စိုးရိမ်စရာကောင်းတဲ့အခြေအနေတွေရှိနေတဲ့အကြောင်းကျမ်းမာရေးဝန်ထမ်းတွေကသတိပေးနေကြတာပါဆင်းရဲချို့တဲမှုပြန်ပညာရေးနဲ့ဘူးတုဒအားနည်းမှုတွေကြောင့်မိခင်လောင်းတွေမွေးကင်းစမိခင်တွေအတွက် ကျမ်းမာရေးအားနည်းချက်တွေအများပြားရှိနေပါတယ်ဒီအကြောင်းဒုက္ခတွေစခန်းကနေကျမ်းမာရေးဆေးဘေးကနေကိုတွားရောက်လေ့လာခဲ့တဲ့စတီဗ်စတန်ဖို့ကသတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒုက္ခတွေစခန်းတွေမှာခက်ခဲတဲ့အခြေအနေတွေကြောင့်အပတ်စဉ်ကလေး90လောက်မွေးဖွားနေပေမဲ့လို့လေးပုံတစ်ပုံသာဆေးရုံဆေးခန်းတွေမှာမွေးဖွားခွင့်ရကြတာပါရိုးရသလေထုံနှံတွေအရာရောကျမရေးဆိုင်ရာအခြေခံအသိပညာနှဲပါကြတဲ့အတွက်ပါကလင်းငယ်ရီကိုဘလို့စောင့်ရှောက်ရမလဲဆိုတာကိုလည်းမိခင်အတော်များများနားမလဲကြပါဘူးစိတ်ဖိစီးမှုတွေအာဟာရမပြည့်ဝတဲ့အစာအသောက်တွေကြောင့်ကလေးအမေအတော်များများဟာကလေးကိုနှုတ်တိုက်ဖို့လည်းနှုတ်မထွက်ကြပါဘူးအခုခါမှာတော့ကုလသမဂ္ဂကလေးများရမုံဝင်အဖွဲ့ UNICEF အဖွဲ့ကဒေတာခန့်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့လက်တွဲပြီးအမျိုးသမီးတွေကျမရေးပညာပေးလုပ်ငန်းတွေဆောင်ရွက်နေတာပါကျမရေးဆေးပေးခန်းမှာစေတနာဝန်ထမ်းလာလုပ်နေတဲ့ရွှင်ကြားအမျိုးသမီးဆမ်မီလာကိုတီမာကအခုလိုရှင်းပြပါတယ်
။အစကဘာချတာအဂတီလို့ဆိုတော့
ခုတော့ကလေးတွေရဲ့အခြေအနေကောင်းလာပါပြီ။ဆေးတွေအာဟာရပြည့်တဲ့အစားအစာတွေကျွေးပြီးတော့ကလေးတွေရဲ့ကြီးထွားနှုန်းကိုတိုင်းပါတယ်။ပထမဆုံးစစ်တဲ့အချိန်ထက်တော့အချိန်တွေတော်တော်ကောင်းလာပါပြီ။ပထမဆုံးဆေးစစ်တဲ့အချိန်ကဆိုရင်တော့ဒီကလေးတွေအချိန်ကတော်တော်ကိုဆိုးတာပါ
။ဒုက္ခတဲ့စကန်တဲ့နေရာအနံသွားလာပြီးတော့ဆေးကုပေးနေတဲ့ကျမရဲ့ဝန်ထမ်းတွေကမိန်းကလေးငယ်လေးတွေကိုဓမ္မတာလာတဲ့သဘောတဘာဝနဲ့ကိုဝန်တားဆေးတွေနဲ့ပတ်သက်တဲ့လိမ့်မိုင်းဆိုင်ရာအသိပညာတွေကိုလည်းပြောပြတိုင်ပင်ကြပါတယ်။ပထမဆုံးဓမ္မတာလာတဲ့ရွင်ကြာမိန်းကလေးငယ်လေးတွေဟာသူတို့တဲထဲကနေအပြင်ထွက်ခွင့်မရကြပါဘူး။ရာသီလာရင်သုံးတဲ့ဂွန်းထုတ်တွေကလည်းဈေးကြီးသလိုအမြဲလည်းမရနိုင်ပါဘူး။ရွင်ကြာဒုက္ခတဲ့အစီရှာဘီဂန်ကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုပြန်ပြောင်းပြောပြပါတယ်။
ကျမတို့ရာသီလာတဲ့အခါဆိုရင်တန့်ရှင်းတဲ့အဝိစာတွေကိုအသုံးပြုရပါတယ်ပြီးသွားရင်တော့အဲ့ဒီအဝိစာတွေကိုအိမ်နာထဲသွားပြီးတော့ပြန်လျှော့ဖို့ထားရပါတယ်ရှင
်တခါအတွေ့အကြုံရှိပြီးသားအမေရိကသူတို့သမီးတွေကိုပြန်ပြီးတော့တွန်းတင်နာမျိုးတွေလည်းရှိပါတယ်ကလေးအမေတူဖြစ်တဲ့နာတာဝမ်မဒူးကလည်းအခုလိုရှင်းပြပါတယ်
နော်ဘာကဟာလာရဟိုရလာရနာရတာဆေ
ကိုဝင်တားစီတွေဒါမှမဟုတ်ကလေးမရနိုင်တဲ့ဆေးဝါးတွေမတောက်ရဘူးလို့လူကြီးတွေကျမတို့ကိုတင်နေရှင်ကလေးမမွေးအောင်လှုပ်တာအပြစ်ရှိတယ်လို့ပြောပါတယ်သူတို့စကားတွေကိုနားထောင်လို့မိသားစုထဲမှာအခုလို့ကလေးတွေအများကြီးရလာတာပေါ့ကလေးတွေအများကြီးရှိတာကောင်းတာတော့မဟုတ်ဘူးဆိုတာအခုတော့ကျမတို့သိလာပြီလေဒါကြောင့်ကျမသမီးတွေကိုလည်းကလေးတွေအများကြီးမမွေးအောင်ကိုဝင်တားစီတွေတောက်ဖို့ပြောနေရတယ်လေ
အခုတော့ကျမရေဝန်ထမ်းတွေပြောပြတဲ့ဒီကိုရေတန်ရှင်ရေအာဟာရကိုယ်ပွန်တားဆေးတွေနဲ့ပတ်သက်ပြီးတော့အသိပညာဗဟုသုတတွေရလာပြီးဖြစ်တဲ့အတွက်လာမယ့်မျိုးဆက်သစ်တွေအတွက်ကတော့ပိုကောင်းတဲ့အနာဂတ်တွေဖြစ်လာတော့မှာပါ။ဖြစ်ခဲ့တဲ့နေ့ထက်ရခိုင်ပြည်နယ်ကပဋိပက္ခတွေကနေထွက်ပြေးလာခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇားမြို့ကဒုက္ခသည်စခန်းတွေမှာမွေးဖွားတဲ့ကလေးအရေအတွက်ဟာ16,000ကျော်ရှိခဲ့ကြောင်းလဲ UNICEF ကမေလထဲမှာသတင်းထုတ်ပြန်ပါတယ်။ဖြစ်ခဲ့တဲ့နေ့ဩဂုတ်လထဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုစီးနင်းတိုက်ခတ်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းရာကရွင်ဂျာမွတ်စလင်တွေအပေါ်လှုပ်ခွင့်ရေးချိုးဖောက်မှုတွေဆူဆူဝါဝါကျူးလွန်ခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူပေါင်းဟာ6,000ကျော်ရှိခဲ့ကြောင်းလဲကုလသမဂ္ဂကခန့်မှန်းထားတာပါလှုပ်ခွင့်ရေးချိုးဖောက်မှုဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့လဲလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ဖော်ထုတ်နိုင်ဖို့ကိုလဲနိုင်ငံကကတောင်းဆိုနေတာပါမြန်မာအစိုးရကတော့ Ranger ဆိုတဲ့နာမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအတိုင်းအဝိုင်းကဆွဆွဲနေတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖောက်ထုတ်ရေးရမှုတွေရှိခဲ့ကြောင်းတုံ့ပြန်ပြောဆိုထားပါတယ်ရှင်
။နန်းလောင်ပြောပြသွားတာဖြစ်ပါတယ်။တောင်အာဖရိကမှာနိုင်ငံသားတွေကိုမုန်းဒီစိတ်နဲ့တက်ခိုက်တာတွေပြီးခဲ့တဲ့သတင်းပတ်အတွင်းပိုးပြီးတော့များလာနေပါတယ်။အလုတ်ကန်ရှားပါတဲ့ကြားကသူတို့အလုတ်တွေကိုဝင်လူနေကြတယ်ဆိုပြီးတော့ဒေါသထွက်နေတဲ့ဒေသခံတွေနဲ့ရိုးရင်းဆန်ခတ်ဖြစ်တာမှာနိုင်ငံသား၄ဦးထက်မနည်းတည်ဆုံးခဲ့ပါတယ်။တောက်ကြနေတုန်းကတော့နိုင်ငံသားဆန့်ကျင်ရေးနိုင်ငံရေးပါတီတစ်တရက်ဟာဂျိုဟန်နက်စ်ဘတ်မြို့မှာဆန္ဒပြချီတက်ပြီးတော့တောင်အာဖရိကနိုင်ငံသားမဟုတ်သူတွေထွက်သွားကြဖို့အတွက်တောင်းဆိုခဲ့ကြပါတယ်။အနီတာပါဝါရဲ့သတင်းလောကိုကိုကျော်ကျော်သိန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဂျိုဟန်နက်စ်ဘတ်မြို့လယ်ကောင်မှာတောက်ကြနေကလူ150ပတ်ဝန်းကျင်ကြီးတက်ဆန္ဒပြပြီးအထောက်ထားမဲ့နိုင်ငံသားတွေအားလုံးကိုဒီနှစ်ကုန်မှာနိုင်ငံကနေနှင်ထုတ်ဖို့တောင်းဆိုကြပါတယ်။ဆိုဝီတို့အရက်မှာနိုင်ငံသားမုန်တီးမှုကနေလူသေတဲ့အထိရုံးဝင်းဆန်ခတ်ဖြစ်ပြီးတဲ့နောက်ဒီဆန္ဒပြပွဲဖြစ်လာတာပါ။အဲ့ဒီဖြစ်ရမှာလူ28ယောက်ကိုဖမ်းဆီးထားပြီးအဲ့ဒီအထက်က2ယောက်ဟာလူသတ်မှုနဲ့တရားရင်ဆိုင်ရမယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တောက်ကြနေကြီးတက်ဆန္ဒပြပွဲကိုအာဖရိကန်အခြေခံလှုပ်ရှားမှုလို့တည်ကြတဲ့နိုင်ငံရေးပါတီတစ်ကိုတည်ထောင်သူတမ်ဘီလာနီအန်ဂူဘာနီကဦးဆောင်စီစဉ်တာပါနိုင်ငံသားတွေပေါ်ပါတီရဲ့အမြင်ဟာပါတီမူဝါဒမှာအဓိကဖြစ်တယ်လို့သူကပြောပါတယ
် We cannot allow foreigners even local foreigners to do small businesses in South Africa
တောင်အာဖရိကမှာနိုင်ငံသားတွေတရားဝင်နေထိုင်သူတွေဖြစ်ရင်တော့စီးပွားရေးလုပ်ငန်းလေးတွေကိုလုပ်ဖို့ခွင့်မပြုနိုင်ပါဘူးဒီလို့ဟာတောင်အာဖရိကသားတွေအတွက်ပါ တရားမဝင်နိုင်ငံသားတွေစီးပွားရေးမလုပ်ရပါဘူးသူတို့ကိုနှင်ထုတ်ရမယ်ဆိုတာအခြေခံဥပဒေမှာပြဋ္ဌာန်းထားပါတယ
်အနာကလက်သေးအလှပြင်ဆိုင်မှာတော့မလာဝီနိုင်ငံသူထက်စီလာဟာလက်သေးအလှပြင်အလုပ်ကိုစူးစမ်းပန်းစားလုပ်နေပါတယ်အဲဒီကြားကားပဲဇာနာပြသူတွေနဲ့တောင်အာဖရိကနိုင်ငံအပေါ်ရေပုံအားအဖြစ်သူ့ရဲ့အမြင်ကိုပြောပြပါတယ်ဒေသခံတွေနဲ့နိုင်ငံသားတွေအကြားနေဆိုင်နဲ့ကွဲပြားမှုရှိနေတယ်ဆိုတာသူပြောစကားမှာထင်ဟနေပါတယ
် You see they're saying foreigners we are stealing their jobs well they can't do what I'm doing
You see ကျမတို့ဟာနိုင်ငံသားတွေသူတို့အလုပ်တွေကိုလုယူနေတယ်လို့သူတို့ကပြောပါတယ်ဒါပေမဲ့ကျမလုပ်နေတာကိုသူတို့မလုပ်နိုင်ဘူးလေသူတို့ကပြောမယ်နိုင်ငံသားတွေကငါတို့မိမတွေကိုလုယူနေတယ်ဆိုပြီးသူတို့ကြတော့ကိုယ်ဇနီးမယားကိုမထောက်ပံ့နိုင်ဘူးသူတို့လုပ်တာကဘီယာတောက်မယ်ဒါမှမဟုတ်ခိုးမယ်ဒါပဲလုပ်တာ
မကြသေးခင်ကကောက်ယူတဲ့တကောင်စင်းအရတောင်အာဖရိကမှာနိုင်ငံသားနှစ်တန်းလောက်ရှိပါတယ်။နိုင်ငံသားတွေဟာအလုပ်တွေကိုလူယူရာဇဝတ်မှုတွေကျူးလွန်ကြတယ်လို့အန်ဂူဘာနီရိုပါတီကယူဆပါတယ်။ဒါပေမဲ့အဲ့ဒီနိုင်ငံသားတွေဟာအလုပ်ကင်ဖန်တီးပေးသူတွေဖြစ်နေတတ်ပြီးအကြမ်းဖက်ရာဇဝတ်မှုတိုင်းကိုကျူးလွန်သူတွေတော့မဟုတ်ကြဘူးဆိုတာသူတေတီတွေကလေ့လာတွေ့ရှိထားတာပါ။လူအခွင့်အရေးဆိုင်ရာရှိနေများအဖွဲ့ရဲ့ဒုက္ခသည်နဲ့ရွှေပြောင်းနေထိုင်သူအခွင့်အရေးအစီအစဉ်အကြီးကဲရှာရွန်အီဂန်ဘာရမ်ကသူတို့အဖွဲ့အနေနဲ့အန်ဂူဘာနီရဲ့နိုင်ငံရေးပါတီကိုဥပဒေကြောင်းအရတိုင်ကြားထားတယ်လို့ပြောပါတယ်။အဲဒီပါတီဟာအမုန်းစကားတွေပြန်ပွားအောင်လုပ်နေပြီးအဲ့ဒါဟာတောင်အာဖရိကဥပဒေနဲ့ဆန့်ကျင်တယ်လို့သူကပြောပါတယ်။အဲဒီအမြင်ဟာနိုင်ငံသားတွေကိုတင်မဟုတ်ဘဲလူတိုင်းကိုထိခိုက်စေတယ်လို့အီဂန်ဘာရမ်ကပြောပါတယ်။
It is dangerous. It's not only dangerous to foreign nationals, our brothers and sisters coming from our neighboring countries.
အဲ့ဒါအန္တရာယ်ကြီးပါတယ်။အများအပြားလူမဲအာဖရိကမောင်နှမတွေဖြစ်တဲ့အိန္ဒိယနိုင်ငံတွေကကျမတို့ညီကိုမောင်နှမနိုင်ငံသားတွေအတွက်သာအန္တရာယ်ကြီးတာမဟုတ်ပါဘူး။တောင်အာဖရိကနိုင်ငံသားတွေနဲ့ဆင်းရဲသားတွေအတွက်ပါအန္တရာယ်ကြီးတာပါ။ဥပဒေစိုးမိုးရေးတာဝန်ရှိသူတွေအနေနဲ့ပုံပြီးပေါ်ပေါ်တင်တင်လှုပ်ရှားဖို့လိုမယ်လို့ကျမယူဆပါတယ်။ရဲတပ်ဖွဲ့အနေနဲ့အရေးယူလှုပ်ဆောင်ဖို့ကျမတို့တောင်းဆိုပါတယ်။ဒါဟာဥပဒေနဲ့မညီပါဘူး
။တောင်အာဖရိကရဲ့အဓိကနိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့အာနာယာအာဖရိကန်အမျိုးသားကွန်ဂရက်နဲ့အတိုက်ခံဒီမိုကရက်တစ်မဟာမိတ်ပါတီတို့ကမကြာသေးခင်ကဖြစ်တဲ့ရုံးဝန်ဆံကမ်းမှုတွေကိုရှုတ်ချထားပြီးနိုင်ငံသားမုန်တီးရေးဟာတက်တန်ရောင်နိုင်ငံလို့တင်စားခေါ်ဆိုတဲ့တောင်အာဖရိကမှာနေရာမရှိဘူးလို့ပြောကြပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါ။ခုမနေ့ခင်အတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြာခင်မှာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသိပ္ပံနဲ့နီးပညာစတဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပဲခင်ဗျာ
။ဟုတ်ပါရှင်များရှင်။ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ဖိအားပေးနေချိန်မှာပဲအိန္ဒိချင်းတရုတ်နိုင်ငံကတော့ဖိအားပေးအရေးယူတာတွေဟာပြဿနာကိုပြေလည်စေမှာမဟုတ်ဘူးလို့သတိပေးနေပါဗျ။မြန်မာနိုင်ငံအပေါ်မတူကွဲပြားတဲ့ပုံစံတွေနဲ့ချဉ်းကပ်နေကြတဲ့အရှေ့နဲ့အနောက်နိုင်ငံတွေထဲမှာဘယ်သူကတိုင်းပြည်အတွက်လက်တွေ့အကျိုးများနိုင်ပါသလဲ?အချက်တဲကြားမှာမြန်မာနိုင်ငံအတွက်မိတ်ဆွေစစ်ဟာဘယ်သူဖြစ်နိုင်သလဲ?ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းအပ်ပါရစေခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီဝယ်ရှိပါပြီ။ VOA American တိုင်းရဲ့စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေစေလိုင်းမီတာလိုင်းတွေအပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြချက်ကိုတင်ပြပေးမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာအပြင
်တကယ်တော့မြန်မာနိုင်ငံမှာဘဝပေါ်ဝင်ပြီးသိသိမှုတွေတကယ်တော့စစ်စစ်ကြောက်လုံနေတာမရှိဘူးလို့ပဲကျွန်တော်မြင်လာပါတော့။မရှိတဲ့အထဲမှာ policy ကလည်း
ဒါကတော့သိပ္ပံနဲ့ဤပညာကဏ္ဍမှာကြားကြမှာပါ။အဲ့ဒါအပြင်အမျိုးသမီးကဏ္ဍကိုလည်းတင်ဆက်ပေးဦးမှာပါ။ရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးပါမယ်။အကျွေးနုံနဲ့မနည်းရလေအောင်မြန်မာနိုင်ငံဟာတရုတ်နိုင်ငံထံကချေယူမဲ့ငွေကြေးကိစ္စကိုချင်းချင်းလှုပ်ဆောင်နေပါတယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီပန်ချန်၆သတင်းရေးသားထားတဲ့ဆောင်းပါးကို The Economic Times မှာဖော်ပြထားပါတယ်။တရုတ်ရဲ့ကမ္ဘာလုံးဆိုင်ရာပိုးလမ်းမသည့်စီမံကိန်းရဲ့ရှေ့ပြေးစီမံကိန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံအတွင်းမှာအတားအဆီးလေးတွေနဲ့ကြုံတွေ့နေရပါတယ်။အင်ရှင်ဖြစ်တဲ့မြန်မာနိုင်ငံဟာအကျွေးနုံနစ်မှောက်ကိုစိတ်ပူနေတာကြောင့်တရုတ်စီကနေချေယူမဲ့အကျွေးပမာဏကိုလျှော့ချဖို့ကြိုးစားနေလို့ဖြစ်ပါတယ်။မြန်မာနိုင်ငံကကြောက်ဖြူရေနဲ့စီမံကိန်းကြီးကိုဒေါ်လာ 9.3 ဘီလီယံယင်းနီးမြုပ်နှံမှုတရုတ်ကစီစဉ်ထားပေမဲ့အခုတော့ 1.3 ဘီလီယံလာယင်းနီးမြုပ်နှံမှုခွင့်ပြုလိုက်ပါတယ်။တရုတ်ကချေငားမဲ့ငွေကြေးအတိုးနှုန်းတာကမြင့်လွန်းနေတာကြောင့်မြန်မာအစိုးရတာဝန်ရှိသူတွေဟာအကျွေးထောင်ချောက်ထဲတက်ဆင်းသွားမှာကိုစိုးရိမ်နေတဲ့အကြောင်း Economic Times ကအရေးအမွေပြောပြခဲ့တယ်လို့ရေးသားထားပါတယ်။ဒီရင်းနဲ့စီမံကိန်းကြီးမှာအကြီးစားရေနံတင်တင်မောကြီးဆယ်စီးတပြန်တည်းဆိုက်ကပ်နိုင်မဲ့စိတ်ကန်တိဆောက်ဖို့ရထားတာဖြစ်ပေမဲ့အခုတော့တင်မောနှစီပဲဆိုက်ကပ်ဖို့ဆောက်လုပ်မယ်လို့ဆိုပါရယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတော့ဒီကိစ္စကိုဆက်လက်ပြီးတော့ဆွေးနွေးနေတော့မှရှိပါတယ်လို့ပြောဆိုသလိုအဓိကတာဝန်ယူလှုပ်ဆောင်မဲ့တရုတ်နိုင်ငံရဲ့စီတစ်အုပ်စုကတော့ 1.3 ဘီလီယံဟာရှေ့ပြေးအစီအစဉ်၄ခုထဲကတစ်စိတ်ပိုင်းတစ်ခုသာဖြစ်တယ်လို့ပြောဆိုပါရယ်မြန်မာအစိုးရဘက်ကတော့ဒီစီမံကိန်းအတွက်ချင်းငွေတွေကိုအမခန့်ချက်ပေးနိုင်လိမ့်မယ်လို့မထင်ကြောင်းနဲ့စီမံကိန်းအတွက်ကုန်ကြမဲ့အတုံးစီးနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့လွတ်လပ်တဲ့တတိယအဖွဲ့အစည်းတစ်ခုလိုအပ်လိမ့်မယ်လို့ယူဆတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ VOE စနေနေ့မနက်ခင်းအစီအစဉ်ကိုနားဆင်နေရတာဖြစ်ပါတယ်အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာပ
ါဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
call it a day
ဖြစ်ပါတယ်စာလုံးပေါင်းက call call ကခေါ်တာ it it ကတခုခုကိုရည်ညွှန်းတဲ့နံစားဖြစ်ပြီးA ကတခု DEYD က yes ဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့ yet yet ကိုခေါ်လိုက်တာပေါ့ idiom ဒီပဲကတော့ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရပ်ပြီးနားတော်မင်းအလုတ်သိမ့်တော်မင်းဆိုတဲ့ဒီပဲကိုဆောင်းပါလေဒီသုံးနဲ့ပတ်သက်ပြီး George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I'm so tired after working the whole day on the accountsI'm calling it a day.
ငွေစီးနေနှစ်ပတ်သက်လို့ဒီနေ့လုံးလှုပ်လှုပ်နေတော့ကျွန်တော်သိပ်ကိုပြင်းမနေပြီဗျာ။ကျွန်တော်တို့ဒီနေ့တော့အလုပ်သိမ်းတော့မယ်လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I'm so tired after working the whole day on the accounts. I'm calling it a day.
ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရပြီးနားတော့မင်းအလုတ်သိမ်းတော့မယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
call it a day
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ရအောင်ပါအမေရိကန်ပြည်အောင်စုမှပြီးခဲ့တဲ့ဩဂုတ်လ26ရက်နေ့ဟာဖွဲ့စည်းပုံပြင်ဆင်ချက်16အရမျိုးသမီးများမဲပေးနိုင်권ရှိတဲ့68နှစ်မြောက်အထိမ်းအမှတ်နေ့ဖြစ်ပါတယ် Women's Equality Day အမျိုးသမီးများတန်းတူအခွင့်အရေးနေ့ဖြစ်1920ကလွှတ်တော်အသိပံ့ပြုဖို့အတွက်ကြိုးစားခဲ့သူကတော့နယူးယောက်ပြည်နယ်အောက်လွှတ်တော်အမတ်ဘဲလာအပ်ဇူဖြစ်ပါတယ်အ အမေရိကန်အမျိုးသမီးတွေဒဏ်သူခွင့်ရရှိဖို့အတွက်ဆန်းဆောင်ချက်တွေအပြင်အမျိုးသမီးတွေရဲ့တမိုင်းဝင်ကြိုးပမ်းမှုတွေအကြောင်းအခုတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ပြထားတာကိုနားဆင်ပါခင်ဗျာ
You can bend but never break me cause it only serves to make me more determined to achieve my final goal
This decade has to be a 50-50 decade
ဒီအစပါကျမအခုရေ50စီစတူရတဲ့ရာစုဖြစ်စေရပါမယ်လို့ပြောခဲ့သူကတော့ကွယ်လွန်လေးပြီဖြစ်တဲ့နယူးယောက်ဒီမိုကရက်အောက်လွှတ်တော်မှဘယ်လာအက်ဘစ်ပဲဖြစ်ပါလေအမျိုးသမီးရေလှုပ်ရှားမှုကိုထောက်ခံသူအောက်လွှတ်တော်မှဘယ်လာအက်ဘစ်ရဲ့ကြိုးပမ်းမှုကြောင့်1980ခုနှစ်မှာအမေရိကန်လွှတ်တော်ကဩဂုတ်လ26ရက်နေ့ကို Women's Equality Day အမျိုးသမီးများဒဏ်တူခွင့်ရနေ့ဖြစ်သတ်မှတ်ပေးခဲ့တာဖြစ်ပါလေဩဂုတ်လ26ရက်ကိုရွေးရခြင်းအကြောင်းကတော့1848ခုနှစ်ကနယူးယောက်ပြည်နယ် Seneca Falls ရှိကဘာပေါ်မှာပထမဦးဆုံးမြို့သမီးအခွင့်အရေးညီလာခံကနေတည်တည်ခဲ့တဲ့1920ခုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်19အရအမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့အထိမ့်မှတ်နေ့ကြောင်းလေးဖြစ်ပါတယ်1998ခုဧပြီလမှာအသက်89နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့မြို့သမီးများအခွင့်အရေးကိုကြိုးပမ်းဆောင်ရွက်ပေးခဲ့သူဘယ်လာအက်ဘစ်ဟာရှီနီတူနိုင်ငံရေးသမားတူလည်းဖြစ်ပါတယ်သူအနေနဲ့1980ခုဒီမိုကရက်ပါတီကနယူးယောက်အောက်လွှတ်တော်မှဖြစ်လာစဉ်ကအောက်လွှတ်တော်မှအမှတ်435ဦးနဲ့9ဦးသာအမျိုးသမီးရှိခဲ့တာဖြစ်ပါတယ်အထက်လွှတ်တော်မှဥယျာဉ်တရာအနည်းအမျိုးသမီးဥယျာဉ်ရာကောဘယ်လောက်ရှိပါသလဲဆိုတာကိုဘယ်လက်အက်ဘစ်ကမေးခွန်းထုတ်ခဲ့တာကတော့
There is not even one woman among the 100 US senators
အထက်လွှတ်တော်မှတရာအနည်းအမျိုးသမီး2ဦးမှရှိပါဘူးဒီလိုအခြေအနေမျိုးဟာမတရားဘူးဆိုတာကိုအမျိုးသမီးရောအမျိုးသားတွေရောနိုင်ငံရေးပါတီကြီးနှစ်ခုစလုံးကပါရှုမြင်ထားကြပါတယ်လို့ဘယ်လက်အက်ဘစ်ကပြောသွားတာဖြစ်ပါတယ်။အောက်လွှတ်တော်အမတ်ဘယ်လက်အက်ဘစ်ဟာအမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့တတ်တည်ရှိရှိပြောကြားခဲ့တာတွေနဲ့တစ်ခုကတော့
A woman's movement is a movement of all women. And fundamental
မျိုးသမီးလှုပ်ရှားမှုဟာအမျိုးသမီးအလုံးကိုကိုးစားပြုတာဖြစ်ပါတယ်။မြို့သမီးရဲ့လှုပ်ရှားမှုမှာအရေးကြီးတာကမြို့သမီးအလုံးတစုတစည်းတည်းထွက်လာကြပြီးအတွေ့အခေါ်တွေကိုဖလှယ်ကြမယ်တွေ့ကြုံနေရတဲ့ပြဿနာတွေကိုဝိုင်းဝန်းဖြေရှင်းကြဖို့ဖြစ်ပါတယ်လို့သူကပြောသွားတာဖြစ်ပါတယ်။ဒါအပြင်မြို့သမီးများကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့လေသူက
It's our problems. It's ours. It's us. It's our today.And more than today, it's not tomorrow.
အမျိုးသမီးတွေရဲ့ပြဿနာဟာကျမတို့အားလုံးနဲ့ဆိုင်ပါတယ်။ကျမတို့ရဲ့မျက်မှောက်ကာလအတွက်တောင်မဟုတ်ပါဘူး။အနာဂတ်အတွက်လည်းဖြစ်ပါတယ်။ဒီကလေးကျမတို့စူဝေးတာဟာအနာဂတ်ဘဝရှည်ရည်အတွက်ဖြစ်ပါတယ်။ကျမတို့အတွက်ကျမတို့နေထိုင်နေတဲ့လူမှုအဖွဲ့အစည်းအတွက်ကျမတို့ရဲ့သားသမီးတွေသားသမီးတွေရဲ့အတိုင်းအဝန်တွေအတွက်ပြင်သူတို့တွေရဲ့မျှော်လင့်ချက်သူတို့တွေရဲ့အနာဂတ်အတွက်လည်းဖြစ်ပါတယ်။ဒါအပြင်ကျမတို့မြို့ကျမတို့ပြည်နယ်ကျမတို့နိုင်ငံအတွက်လည်းဖြစ်ပါတယ်လို့ဘယ်လက်အက်ဘစ်ကမြို့သမီးများတန်းတူအခွင့်အရေးလှုပ်ရှားမှုရဲ့အနေဒီပဲကိုဖော်ဆောင်သွားခဲ့တာဖြစ်ပါတယ်။အမေရိကန်မှာမြို့သမီးတန်းတူအခွင့်အရေးဖြစ်လာဖို့ကတော့မဲပေးပိုင်ခွင့်ရရှိရေးကနေစတင်ခဲ့တာဖြစ်တဲ့အတွက်ကြောင့်လေ1848ခုနှစ်ကကြိုးပမ်းခဲ့ကြတဲ့အမျိုးသမီးတွေရဲ့တမိုင်းကိုတင်ပြလိုပါတယ်။မော်လီမက်ဂရဂါကတော့ NBHP လို့ထူကောက်ခေါ်တဲ့မြို့သမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြင်အမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ်
။ Well, I think the most noted personality of the women's rights movement is in terms of women.
မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကော်ဖောလ်စ်ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယာမတွေဟာဆီယာတွေနဲ့ဒန်းတူလာစာရရှိရေးအတွက်1839ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တိုနီကစတင်တောင်းဆိုခဲ့တယ်လို့မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တိုနီကElizabeth Cady Stanton နဲ့အတူ New England မှာမတည်ခဲ့ကြတာဖြစ်ပါတယ်။ Lisbeth Keady standing out of Bedubale. Miss McGregor.
The major personality at Seneca Falls was a woman.
Seneca Falls, a Miodamina, Dandu Akuin Ye Yashimu Sanya Nilagama, Adika Swansan Gede Bogugaro, Elizabeth Keady Stanton Pibare, Tugaro. Seneca Falls Jinya Sarangiku, Yeswe Kedu Pibi, Eri Jinya Sarangima, Tuga, American Pinari Nine, English Coloni La Ogani, Lulaye Yashibu Sana Shidalu, Amyodminagale, Lulayine, Cochirao Boku Yeti Lure, Sana Shijara Piparelu, Eri Jinya Sarama, Yida Gebare,
Kulo Toshia Lise Shikunika Salu, Susan B. Anthony Ne, Elizabeth Keady Standenolu, Mutumi Churo Sanvi, Chuba Mucha. Tangshia Kuse Kunima, Wyomin Pinema, Mutmimia, maybe Banguingo, but Mauzon Yashi Gebi, Tanguya Sashi Kunimale, Nauta Sele Binega, maybe Banguin Yashi Gedepi, Tanguya Nesegu, Ogula Nese Chawani Maro, Puezibo Chigan Pinsinjes, Tekoya, Medigan Tanangano, a Dindane, Mutmimia, maybe Banguin Yashi Kejara Pibari, Medigan Pidanzuma, Mutmimia Kui, Lushamu, Tridigera. New York Pine, Seneca Falls Pippi, Edima Dandu Kui, Jinya Sarangigo, Seneca Falls Jinya Sarangi, Lu, American Tabaima, Tongshia, Lizzie, Shikunika, a tibu get up, Pippari, Eddie Jinya Jeba, Cho Cheledrigo, Jimpia, Lubari.
We hold these truths to be self evident that all men and women are created equal, that they are endowed by their Creator with certain.
Iman Yadriha, Ledwi Jabari. Muta mutmi aloha, Ludarui, Pijabari. Piatkinga, Pandi begere, Muyaba, a queen yedui, Shijabari. Eddie, a queen yedui in it. Deshi, nitanguin. Last one, nitanguin it. Say Chanda Mugu, Shapui, Banguinu, Pijabari, Lu. Seneca Falls, Jinya Sarangigani, Gauno, Dimpia, Tara Pipari. Session is Hagoya Zuga. Mutmi, maybe Banguin, Shire, Chinima. Mutarui, Jiso Mugu.
He has compelled her to submit to laws in the formation of which she had no voice.
Myodarui chamade uririgu, myodmirui ga akaunso pyopangwem shijabe, lekhan laina jayare, myodmirui ye pyoye so gwindui, miya pangsang gwindui, plaza belao kanzak pangwem shire surago, myodarui ga sumpia jara, kite lo taupia tabare, dapi temwewin jangni,
He has monopolized nearly all the profitable employments, and from those she is permitted.
Miasunjimame, Lala Shire, Lokandri, Aluni Bagu, Mudadriga, Lowaji Uta Jabari. Mudmidri, Lokanguin Shire, Jan Lungandri, Jarole, Yare Lazaga, Masuzalabe Shida, Duyare, Lu, Seneca Falls, Jinya Saranjima, Taupia, Tabari. Tajamule, Mutmidia Lunga, Machina Jahu, Lule, Jinya Saranjima, Taupia, Tavari.
Now, in view of this entire disfranchisement of one half the people of this country, we insist that the
Kulo Madiare Ubridwe, Padaine, Lumuye, Pinekam, Wago, Machina Jare, Nangaye, Luye, Dubashire, Mutmidwe, Nine, Muyaba, Queen, Nimpe, Kanjayare, Luyusa Jare, Dwe, American Nangan Dari, Along. Ya Banguinwe, Kanzaguinwegu, Chechin, Bijabu, Downsure, Jang, Sadpindu. Seneca Falls, Jinya Saranjima, Popia Tavari, Kulo, Mutmi Shiro, Soundwe, Jova Mujang, Medigan Pine, Lodorima, Mutmi Ma Uiha, Nesangat at the Ma Liagai Nung Shibi, Medigan Tene, Alodon, Nias Lumaro, Neseyagai Nunga, Mutmi Dui Pijabari. Da Bien Kunatang Seshi Lame, Japia Yuga Buema. American Telodoma, Mutmi Nase, Le Une, Aulodoma, Mutmi Lea, Conese, Chauru, Winshim Biamu, Sayin Petuin Tara, Pipare, Daha, Mutmi with American Plutoma, Winshim Biamu, Machozebu, Amyazo, Edre, Pipa Jountin Biai, Dimbae, Mutmia Gandago, Nigon Chuaparishim.
ကိုရလာတန်းစီစဉ်တင်ဆက်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့တိတ်ပန်တဲ့နီးပညာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်တာဖြစ်ပါတယ်ခင်ဗျာ 2008 ဆက်ရှင်ဟာမြန်မာနိုင်ငံတလွှားရေကြီးမှုတန်ကိုပိုပြီးခံစားလာရတဲ့နှစ်ပါ
ပြည်နယ်နဲ့တိုင်းအားလုံးတို့လိုမှာရေကြီးတဲ့ဒဏ်ခံစားနေရချိန်မှာပဲဩဂုတ်လတဲ့မှာတော့ချောင်းလေးချောင်းဆုံးပြီးဆင်းတဲ့ရေပြင်အေရီယာအတော်ကျဲတဲ့ဆွာချောင်းရေတမန်ကြီးရေရှမ်းတာကြောင့်တောင်ငူခရိုင်အတွင်းတောင်းနယ်ချီးပြီးဒုက္ခရောက်ရသလိုရန်ကုန်မန္တလေးအမြန်လမ်းမကြီးပါပိတ်ခဲ့ရတာပါအခုလိုခံစားကြရတာဟာတဘာဝဝင်းကျင်ထိမ့်သိမ့်မှုနဲ့ဘလို့ဆက်နွယ်နေပါသလဲထိမ့်သိမ့်ရင်အင်ဂျင်နီယာဦးသိမ့်မော်ရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်တော်တော်ရေကြီးရေရှမ်းပြီးတော့ဒုက္ခတွေရောက်ပါတယ်ဆရာ။အဲ့တော့အများဒီတဘာဝပတ်ဝန်းကျင်ထိမ့်သိမ့်မှုညံ့ဖျင်းလို့ပြောပါတယ်ဆရာ။ဆိုတော့ဒီတဘာဝပတ်ဝန်းကျင်ထိမ့်သိမ့်မှုကောင်းလောင်ပေါ့နော်။မြန်မာနိုင်ငံမှာဘာတွေလုပ်တင်နေဆိုတဲ့အချက်ကလေးတွေအရင်စပြီးတော့ပြောပြပေးပါဆရာ။
တကယ်တော့တော်မြန်မာနိုင်ငံမှာတဘာပတ်ဝန်းကျင်ထိမ့်သိမ့်မှုတွေတကယ်တော့စစ်စစ်ကြလုပ်နေတာမရှိဘူးလို့ပဲတော်မြင်လာပေါ့နော်။မရှိတဲ့အဲမှာ policy ကလည်းဘယ်မှာဆို policy ကသူတို့1994အလောက်မှာသူတို့ထုတ်တယ်။နောက်2014ကျမှခေါင်းတော်ပေါ်ကြီးထိတွေ့ဥတွေထွက်တယ်ပေါ့နော်။အခုဒီဥတွေကလည်းနောက်ထပ် policy တစ်ခုအစ်စ်ကိုပြန်ဆွဲနေလား။ဘဝပါကြီးထိတွေ့ဆိုင်မှာတော့ပြီးခဲ့တဲ့2019ကပြီးပြီလို့ပြောနေတယ်ဒီနေ့ဒီတော့ထွက်မလာသေးဘူး။ဒါပေမဲ့ကျွန်တော်ကဒီချင်းချင်းရင်းဒီနေရာဆရာရဲ့မဲ့ကြည့်လိုက်တဲ့အချိန်မှာတကယ်ကိုဒီဘဝရတွေမှာကျေလို့တဲ့အဓိကကျတဲ့အမြင်သဘောလားရှိတာကိုမတွေ့ရဘူးပေါ့နော်အဲ့ဒီသဘောလားပါလဲဆိုတော့ကျွန်တော်ကပြက်မှပြင်ပါလားဒါမို့ရင်မပြက်အောင်ထိမ့်ပါလားအဲ့ဒီကုမှာအယံกว่าပါဘာကြီးအခုဖြစ်နေတာပြက်မှပဲပြင်မယ်ဆိုတာကြီးဖြစ်နေပေါ့နော်သဘောပါမရှိနေမကောက်ဘူးဒါသာကျူးတာဆယ်ကျူးတာစာပြီးအလုံးဝပြက်မှပြင်မယ်ဆိုတဲ့ဒီဖလို့ဆိုရတဲ့မှာပဲသွားနေတယ်အဲ့တိုင်သွားလို့ရှိရင်တော့ဒီဝါပါဝန်ကြီးလက်ပတ်တဲ့ဒီဒုက္ခတွေကတော့ဆက်ပြီးစိုးစိုးကခံစားနေကြအောင်ပါပေါ့နော်အဲ့ဒါကြောင့်ဘလို့ဒီဝါပါဝန်ကြီးကိုဘလို့ကောင်းအောင်စနစ်ပြထိမ့်မလဲစဉ်းစားတဲ့အချိန်မှာလီလာသုံးခုကိုအပြိုင်နဲ့တည်းကျွေးထန်တာဆော့ရဲမှရမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဆရာဆရာအဲ့ဒီပြိုင်နဲ့ထဲလောက်ရဖို့လိုအပ်တဲ့သုံးခုကဘာပါလဲဆရာ
အင်္ဂလိပ်လိုအားနဲ့သုံးခုလုံးအားစားရဲပထမဆုံးကတော့ rain water harvesting ဆိုမိုးရေကိုရအောင်မိုးရေကိုထိန်းချုပ်ပေးရပါမယ်နော်ဒုတိယမီလာကတော့ကျွန်တော်မြစ်ထဲမှာပို့နေတဲ့တဲနှုံးတွေကိုတဲထုတ်ရမယ်မြစ်ထဲမှာရေအတွက်စီးရာနေရာရှိလောက်လုပ်ပေးရမှာပေါ့နော်အဲ့ဒါကတော့ ground for the river ကိုခေါ်ရပေါ့နော်ဆိုတော့တနည်းကတော့တမျိုးကြားနီးဖြစ်တဲ့ free forestation လို့ခေါ်တဲ့ပြင်တဲ့တော့ပြန်ပြီးဖြစ်လာအောင်လုပ်တာပေါ့နော်။အိုင်ဒီလန်းတွေမပြောခင်ကျွန်တော်ကဒီတဘာပတ်ဝန်းကျင်နိုင်ငံမှာဖြစ်တဲ့တဘာပတ်ဝန်းကျင်ပစ္စည်းဓာတ်တွေဖြစ်စီကိုကြည့်ရချိန်မှာကျွန်တော်မြင်လာတော့ရုပ်တွေအနေနဲ့ပေါ့နော်။ဘာဖြစ်နေရလဲဆိုတော့အမြင်နဲ့ကသဲမြေတွေကမိုးရင်းနဲ့ဒီအနေနဲ့ကိုရောက်လာပြီးတော့ချောင်းနေမြေတွေထဲမှာပို့ချတာပေါ့နော်။အဲ့ဒီဖြစ်စီကတောက်လျှောက်ဖြစ်နေတယ်။ထိမ့်နိုင်သေးနေရလည်းဖြစ်နေတယ်။အဲ့ဒါကိုတကယ်တိတိယောက်ကျွန်တော်ဘယ်သူမှမလုပ်သေးဘူး။လုပ်လို့ရှိရင်ကျွန်တော်ရေကြီးချင်ဖြစ်နေတာတော့ဒီတိုင်းဒီတိုင်းဒီတည်းတည်းပို့ပြီးတော့ဆိုးလာမယ်။ဘာကြောင့်လဲဆိုတော့ဒီတွေထဲမှာအခြေစည်းစရာနေရာမရှိတဲ့အပြင်ရှိတဲ့အချိန်မှာရေတွေကနေဘေးကိုဖြန့်ဖြန့်ပြီးတော့ရေကြီးမှုတွေဖြစ်တယ်။ဒါအပြင်ခုနရေကြီးမှုကြောင့်လည်းငှုပ်ကြောင့်ပူချိန်ပြင့်လာပြီးတော့ဒီရေတွေထဲမှာရေငွေ့အိတ်ခါလာနေလို့ရတဲ့အတွက်အချိန်မှာရွာချတဲ့မိုးရဲ့တူတွေကလည်းအရင်နဲ့ပုံများလာတယ်။ဒီရဲများလာတဲ့မြစ်ထဲမှာနေရာဖြည့်စရာနေရာမရှိရင်ဘေးကိုပဲဖြန့်ချပါမယ်အဲ့ဒါကရေကြီးပြန်မှုတွေကဆက်ပြီးဖြစ်နေမှာပေါ့နော
်ဟုတ်ကဲ့ပါဆရာဒါမျိုးမဖြစ်အောင်ပေါ့နော်ပထမဦးဆုံးဆရာပြောတဲ့ဒီ 3R တွေကဒီမိုးရေကိုထိန်းချုပ်တဲ့ rain harvesting ကိုနည်းနည်းပြောပြပေးပါဆရာဘာတွေလုပ်တဲ့လဲဘာကြောင့်ဒါကိုလုပ်ရလဲဆ
ရာ rain water harvesting ပေါ့နော်ဘာကြောင့်ဒါကိုလုပ်ရလဲဆိုတော့ကျွန်တော်တို့ဒီကုနာဖြစ်နေတဲ့ကြက်တမာကြီးရဲ့အဓိကအကြောင်းရင်းကကျွန်တော်တို့ဒါတကယ်ယောဂါပေါ့နော်အဲဒီယောဂါပါလဲဆိုတော့မိုးရေကိုမထိန်းချုပ်နိုင်တဲ့ယောဂါကြောင့်ပေါ့နော်ဆိုတော့မိုးရေကိုမထိန်းချုပ်တာဘာကြောင့်မထိန်းချုပ်နိုင်လဲဆိုတော့မိုးရေကိုတဘွားလျောက်ထိန်းချုပ်ပြီးမဲ့တစ်ပင်တစ်တော့ရေမရှိတော့လို့ပေါ့နော်ဆိုတော့တစ်ပင်တစ်တော့ရေမရှိရတဲ့ဖြစ်နေတာဆိုတော့သူ့ဘလို့ကုမလဲဆိုတော့တစ်ပင်တစ်တော့ရေပြန်ဆက်ကုရဲပေါ့နော်သို့တော့တစ်ပင်တစ်ပင်ဖြစ်လာဖို့ကနှစ်20 30ကြာမယ်တစ်တော့ဖြစ်လာဖို့ကနှစ်50လောက်ကြာမယ်လေပြောင်းမထိုးတဲ့တတော်မျိုးဖြစ်လာဖို့က150လောက်ကြာမယ်လို့ပြောကြတာပေါ့နော်အဲ့တော့ကျွန်တော်တို့ကအဲ့လိုအချိန်မဆောင်နိုင်ဘူးအဲ့တော့အဲ့လိုအချိန်မဆောင်နိုင်တဲ့အတွက်ဘာလို့ရမှာလဲဆိုတော့တစ်ပင်ဒီအစာအလုံးလုံးပြည့်မဲ့နီလန်းတွေကိုရှာပြီးတော့ကျွန်တော်ကအတုံးကြအောင်အဲ့ဒီနီလန်းကတော့ rain water harvesting မိုးရေကိုစုပြီးတော့ထိချုပ်တယ်လို့ပေါ့နော
်ဟုတ်ကဲ့ပါဆ
ရာနီလန်းကတော့
room for the river ပေါ့ဟုတ်ကဲ့မြစ်အတွက်ကိုစီးဖို့နေရာပေးရတာပေါ့နော်ဆရာ
ဟုတ်ကဲ့ဟုတ်ကဲ့The river for the river Netherlands နိုင်ငံမှာဒါဆောင်ရွက်ခဲ့တဲ့စီမံကိန်းကြီးတစ်ခုပေါ့နော်လက်ရှိလည်းမပြီးသေးဘူးသူတို့ဆောင်ရွက်နေတယ်။ဒ တဝါပဝဲကျင်ဖြစ်စီလာမှုနဲ့ဒီမှာရာသီဥတုကြောင်းလိုက်မှုကြောင့်မိုးရွာကြောင်းရယ်များလာတယ်။နောက်ပိုင်းပိုဆိုးလာရင်သူတို့လည်းခံနိုင်မရှိဘူးနော်။သူတို့ဘာလုပ်မလဲစဉ်းစားရချင်းမှာဒီရစ်တွေနဲ့ရှင်းပြပြီးအတူလေးကိုပဲပေါ့နော်။ရေးနဲ့အတူရှင်းပြပြီးလို့တဘာဝတရားနဲ့ဆိုင်ရောညီတွေဒီဖို့ပဲရှိတော့တယ်ဆိုပြီးတော့ဒီရစ်တွေအတွက်နေရာပို့ပြီးစုပ်ဖြတ်လိုက်တယ်ပေါ့နော်။ရစ်တွေကို24ရဲ့ဒီကြောင်းတွေကိုချဲ့တယ်။နောက်ပြီးတော့တမန်တွေကိုကုန်းဘက်ကိုစုပ်ပေးတယ်နောက်ပြီးမိုးရေလာလို့ရှိရင်မိုးရေရှောင်ပြာနေရာကြီးကိုပန်တိပေးရပေါ့နော်အဲ့တော့သူကရေအတွက်နေရာကြီးကိုထိုးလိုက်တယ်ဒီစပိုင်းကိုသူတို့ခေါ်ရတဲ့နာမည်ကတော့မြစ်အတွက်နေရာပေးပါပေါ့နော် Ground for the River ဆိုတော့ကျွန်တော်တို့မြန်မာပြည်မှာလည်းချောင်းတွေမြစ်တွေကခုနထဲနှုံးတွေပို့တာအရန်ကိုစိုးနေအဲ့ဒီအတွက်ဘာဖြစ်လဲမိုးပါရေရှမ်းနဲ့လေမှာရေမရှိဘူးဒီဒီချောင်းထဲမှာကြွားပုံလာဖို့တော့အဆင်မပြေတော့ဘူးပေါ့နော်အဲ့တော့ကျွန်တော်ကမြစ်ချောင်းကိုဖော်ပါရမယ်နောက်ဆုံးအားတော့ခုတမိုးရလုံနေတဲ့ဒီပြည်ပင်တော်ကြီးစိုက်နေတာပေါ့နော်ကျွန်တော်တို့ဒီမှာဒီတဘာပန်းကြီးကိုချင်းကိုပြည်ပင်စိုက်ရမယ်ဆိုတာလူတိုင်းမှာအသိလို့ရှိတယ်ပြည်ပင်စိုက်ပွဲတော်တွေလုပ်ကြတယ်ဒါမဲ့တကယ်တဘာပန်းကြီးဖြစ်ရောက်အကျိုးရှိလာတဲ့ဒီစိုက်တာမျိုးကိုမတွေ့ရဘူးဆိုတော့ပြည်ပင်ကလည်းဟိုတကယ်တမ်းကျတော့သူကပြောတဲ့မြေကြီးကိုတိုက်ချမှုတွေပြည်ပင်တပင်တွေရနေပြီးတော့ကာဝယ်မပေးနိုင်ဘူးဆိုတော့တစ်ပင်စိုက်တာတော့ကောင်းပါရဲ့ဒါပေမဲ့ဒီအကျိုးရှိအောင်တစ်ပင်ဘလောက်စိုက်ရမလဲဆိုတာကိုတပါတဝမ်းပါပေါ့နော်တစ်ပင်စိုက်နေတဲ့လူတွေရှိတယ်သူတို့တွေအပင်တွေဘလောက်ထိစိုက်ကြလဲကိုကြည့်ရတယ်ဆိုမှအနည်းဆုံးလူကအပင်1,000စိုက်တယ်ဆိုတော့အကျယ်ဝန်းကဧက100လောက်ပေါ့နော်ဧက100လောက်တင်မှာအပင်1,000လောက်စိုက်မှာတကယ်အကျိုးဖြစ်တာကိုသိရပါပေါ့နော်အဲ့တော့ကျွန်တော်တို့ကလည်းတပင်စိုက်နေတာတဲ့အနည်းဆုံး1,000ကျန်းတော့စိုက်မှာဖြစ်နေပေါ့နော်ဒီပြင်ဆိုင်တာကိုလေဖြူရရောအဆိုးရောနေ့တိုင်းအားလိုက်လုံနိုင်မှာဖြစ်နေဖြစ်နိုင်တဲ့ညကုနာနီးပုံးလားလုံးကိုပေါင်းပြီးမှဖြူရရောလုံးမှာဘွားပေါ်ဝင်ပြန်ပြန်ပြီးကောင်းလာမှာ
ထင်းသိန်းအင်ဂျင်နီယာဦးသိန်းမော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
ဒေါက်ကီမြူတက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကစနေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။ Indo-Pacific နိုင်ငံတစ်နိုင်ငံဖြစ်တဲ့ American ပြည်ထောင်စုအနေနဲ့လွတ်လပ်ပြီးပွင့်လင်းတဲ့ Indo-Pacific ဒေသအတွက်အစွမ်းကုန်အလေးနဲ့အင်တိုက်အားတိုက်ဆောင်ရွက်နေကြောင်းတောင်နဲ့အလယ်ပိုင်းအာရှရေးရာဘူရိုရဲ့ဒုလက်ထောက်ဝန်ကြီးအဲလစ်ဝဲလ်စ်ကပြောပါရယ် VNN နိုင်ငံဟနွိုင်းမြို့မှာဩဂုတ်လ28ရက်နေ့28ရက်နေ့တွေမှာကျင်းပမယ့်နှစ်ပတ်လည် Indian Ocean ညီလာခံတက်ရောက်ဖို့မထွက်ခွာခင်မှာ Washington DC မှာဒုလက်ထောက်ဝန်ကြီးဝဲလ်စ်ကသတင်းတောက်တွေနဲ့တွေ့ဆုံခဲ့တာပါညီလာခံမှာသူ့အနေနဲ့ American ပြည်ထောင်စုကစီးပွားရေးနဲ့လုံခြုံရေးပေါ်ထားတဲ့ယုံကြည်ချက်နဲ့ဆောင်ရွက်ချက်တွေကိုမိမောင်းထိုးပြဖို့အစဉ်သင့်ပြင်ဆင်ထားတယ်လို့ Miss Wells ကပြောပါရယ်။နှစ်ဦးနှစ်ဖက်အကျိုးရှိပြီးအရေးအသွေးမြင့်မားတဲ့စီးပွားရေးနဲ့လုပ်ငန်းဆိုင်ရာယင်းနှိမ့်နှံမှုတွေမှာဆက်လက်တည်တံ့အောင် American ပြည်ထောင်စုအနေနဲ့မြင့်တင်ဆောင်ရွက်နေတယ်လို့လည်းဒုလက်ထောက်ဝန်ကြီးကပြောပါရယ်။အဲ့ဒီလိုဆောင်ရွက်ချက်တွေထဲမှာဇူလိုင်လကနိုင်ငံခြားရေးဝန်ကြီး Mike Pompeo ကြေညာခဲ့တဲ့ကနဦးရန်ပုံငွေအစီအစဉ်အမြောက်အများလဲပါဝင်ပါတယ်။အဲ့ဒီရန်ပုံငွေတွေကို digital စီးပွားရေးအခြေခံအဆောက်အုံလမ်းပန်းဆက်သွယ်ရေးနဲ့စွမ်းအင်ကဏ္ဍတွေမှာရင်းနှီးမြှုပ်နှံဖို့ဖြစ်ပါတယ်။ဒီအတွက်လဲ American ဘက်ကစတင်မတည်တဲ့ဒေါ်လာ113သန်းကို Indo-Pacific ဒေသမှာငြိမ်းချမ်းရေးနဲ့တာယာဝပြောရေးအတွက် American ရဲ့စီးပွားရေးအရယုံကြည်ခိုင်မာချက်နဲ့စတင်လှုပ်ဆောင်မဲ့ကနဦးကာလအတွက်ချက်ချင်းလက်ငင်းမတီငွေဖြစ်နိုင်ငံခြားရေးဝန်ကြီးကခေါ်ဆိုခဲ့ပါတယ်။ဒါ့အပြင်ဩဂုတ်လ၄ရက်နေ့ကနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကနေ Indo-Pacific ဒေသတစ်ခုလုံးမှာရှိတဲ့နိုင်ငံတွေအတွက်နောက်ထပ်လုံခြုံရေးဆိုင်ရာအထောက်ပံ့ဖြစ်ဒေါ်လာ300နီးပါးကူညီမှာဖြစ်တယ်လို့လည်းကြေညာခဲ့တာကိုဒုလက်ထောက်ဝန်ကြီးကကိုကပြောဆိုခဲ့ပါတယ်။သမရထရန့်အစိုးရကလွှတ်တော်ကိုအစိုးတင်သွင်းထားတဲ့အထက်မှာအဲ့ဒီရန်ပုံငွေတဲကဘင်္ဂလားဒေ့ရှ်နိုင်ငံကိုဒေါ်လာတန်40၊သရီလင်္ကာကို39တန်း၊နီပေါကို18တန်းအပါအဝင်တောင်အာရှကိုဒေါ်လာတန်100ထောက်ပံ့ဖို့ပါဝင်ပါတယ်။ Indo-Pacific ဒေသမှာ
လွတ်လပ်ပြီးပွင့်လင်းဖို့တေချာစေရေးအဓိကအချက်တွေဖြစ်တဲ့ရေချောင်းဆိုင်ရာလုံခြုံရေးလူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးငြိမ်းချမ်းရေးထိမ့်သိမ်းစောင့်ရှောက်မှုစွမ်းရည်နေဆက်ဖြတ်ကျော်ရာဇဝတ်မှုကိုတံပြန်ချေမှုန်းနိုင်ရေးစတာတွေမှာအမေရိကန်ကဒီရန်ပုံငွေတွေကိုရင်းနှီးမြှုပ်နှံမှာဖြစ်တယ်လို့ဒူလက်ထောက်ဝန်ကြီးကဆိုပါတယ်။ဒီနှစ် Indian Ocean ညီလာခံရဲ့အဓိကရည်မှန်းချက်ကတော့ဒေတာရင်းကျွဲဝချမ်းသာရေးတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်ဒေတာဆိုင်ရာအလိုက်ဖွဲ့စည်းတွေညီညီညွတ်ညွတ်ပူးပေါင်းဆောင်ရွက်ရေးနဲ့ကွန်ရက်တွေတည်ဆောက်ဖို့ဒေတာရင်းဆွေးနွေးပွဲတွေညီလာခံတွေပြုလုပ်ဖို့ဖြစ်ပါတယ်။ဒေတာရင်းကုံသွဲရေးမှာတောင်အာရှဟာကမ္ဘာမှာစီးပွားရေးချိတ်ဆက်မှုအနည်းဆုံးဖြစ်နေတဲ့အတွက်ဒေတာဆိုင်ရာအဖွဲ့အစည်းကြီးတစ်ခုအဖြစ်ပုံမခိုင်မာလာအောင်တည်ဆောက်ဖို့ဟာအမေရိကန်ရဲ့ဦးစားပေးအစီအစဉ်တွေကတစ်ခုဖြစ်တယ်လို့ Miss Wells ကပြောပါတယ်။ဒါကြောင့်လည်းအခြားဆောင်ရွက်မှုတွေထဲမှာအမေရိကန်ပြည်ထောင်စုအနေနဲ့အိန္ဒိယသမုဒ္ဒရာရပ်ဝန်းအဖွဲ့နဲ့တန်တမာရေးအနီးကပ်ဆက်ဆံမှုကိုတိုးချဲ့နေတယ်လို့နေပယ်ရဲ့ဆိုင်ရာကြွမ်းကျင်သူတွေဟာလည်းအိန္ဒိယသမုဒ္ဒရာရေတပ်ဆွေးနွေးပွဲမှာပါဝင်ကူညီနေပါတယ်။အဖွဲ့အစည်းလိုက်ဖွံ့ဖြိုးတိုးတက်လာဖို့နဲ့ဒေသဆိုင်ရာလုံခြုံရေးတည်ငြိမ်မှုနဲ့ကျွဲဝချမ်းသာရေးတိုးမြင့်စေတဲ့အခွင့်အလမ်းတွေကိုဆက်လက်လှုပ်ဆောင်ဖို့ Indian Ocean ညီလာခံမှာ American မိတ်ဖက်နိုင်ငံတွေနဲ့ပုံမှုချိတ်ဆက်ဖို့မျှော်လင့်နေကြောင်း Miss Wells ကပြောပါတယ်။ဒီနေရာမှာ American နဲ့ဒေသရင်းနိုင်ငံတွေစီသွားရမှာမိတ်ဖက်အဖြစ်ပူးပေါင်းလှုပ်ဆောင်ဖို့ကြိုးပမ်းရှာဖွေတာသာဖြစ်ပြီးလွှမ်းမိုးချုပ်ကင်ဖို့မဟုတ်ဘူးဆိုတဲ့ American ပြည်ထောင်စုရဲ့ချီးကပ်ပုံနည်းလမ်းနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုပြောကြားခဲ့တာကိုလည်း Miss Wells ကကိုးကားပြောကြားခဲ့ပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်အတန်ကနေအခုမနေ့လက်ရှိထုတ်လွှင့်ပေးနေတဲ့တနားယူစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ကွာလွန်ပူအမေရိကန်ထက်လူတော်မတ်ဂျွန်မကင်းရဲ့ကျဉ်ချံရိုက်တဲ့ရုပ်လောင်းထည့်ထားပြီးအမေရိကန်အလံလွှမ်းခြုံထားတဲ့အခေါင်းကိုဝါရှင်တန်မြို့တော်ကအမေရိကန်ကွန်ဂရက်လွှတ်တော်စခန်းမကြီးတွေမှာဆင်ရင်ထားပြီးတော့တောက်ကြံလေးကလုတဲ့အမတ်ရကွန်ပျူခန္ဓာမှာဒုတိယသမ္မတမိုက်ပင်စ်တက်ရောက်ပြီးကွန်ပျူစကားပြောပါတယ်။တတန်းရှိလွှတ်တော်မတ်ဒူးပြည်သူမကင်းဟာသူကိုယ်တိုင်တဲ့ပူပြီးကြီးကျယ်တဲ့အကြောင်းရက်တွေတာဝန်ထမ်းဆောင်ခဲ့သူစစ်သူရဲကောင်းဖြစ်တယ်လို့ဒုတိယသမ္မတမိုက်ပင်စ်ကပြောပါတယ်။အဲ့ဒီခမကြီးထဲမှာကျင်းပတဲ့အခမ်းအနားကိုလွှတ်တော်အမတ်ရာဘုံများစွာတက်ရောက်ပါတယ်။လူဝေမာလာကြရင်စင်ကာပူနဲ့ပါပူဝနယူဂီနီနိုင်ငံတွေမှာကျင်းပမဲ့ထေတီအစည်းအဝေးတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်မှာမဟုတ်ဘဲဒုတိယသမ္မတမိုက်ပင်စ်တက်ရောက်မယ်လို့သမ္မတအင်ပြူတော်ကတောက်ကြနေမှာပြောပါတယ်။စင်ကာပူနိုင်ငံမှာအရှေ့တောင်အာရှနိုင်ငံများဖွဲ့အာဆီယံထေတီအစည်းအဝေးနဲ့အရှေ့အာရှထေတီအစည်းအဝေးတွေကိုကျင်းပမှာဖြစ်ပြီးပါပူဝနယူဂီနီမှာတော့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ထေတီအစည်းအဝေးကိုကျင်းပမှာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးတွေကိုတက်ရောက်ဖို့သမ္မတထရမ့်ကိုဖိတ်ကြားထားပါတယ်။ဒီနေ့နိုဝင်ဘာလကကျင်းပတဲ့အဲ့ဒီအစည်းအဝေးတွေကိုသမ္မတထရမ့်တက်ခဲ့ပြီးဒီနှစ်အစည်းအဝေးတွေကိုတက်ရောက်ဖို့တော့ဒုသမ္မတပန့်စ်ကိုလွှတ်မယ်လို့တိမ့်ပြူတော်ကပြောပါတယ်။မြန်မာတမတော်ရင်းကကလေးတင်ငင်းနဲ့လူငယ်85ယောက်ကိုတောက်ကြနေမှာတက်ကနေတော့ခေပေးလိုက်တဲ့အပေါ်ကုလသမဂ္ဂကလေးတင်ငင်းများနဲ့လက်နက်ကင်ပြည်ပကဆိုင်ရာတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကကျူဆွေတဲ့အကြောင်းတောက်ကြနေပုံမှန်သတင်းစာရှင်းလင်းပွဲတွင်တွင်မှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောသွားပါတယ်။ဒီဘောနိုင်ငံကတ်မန်ဒူးမြို့မှာနှစ်ရက်ကြာကျင်းပတဲ့ဘင်္ဂလားပင်လယ်ကွေ့ဒေသတွင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးဘင်းစတက်ထိပ်သည့်အစည်းအဝေးမှာမြန်မာနိုင်ငံကရူညာဒုက္ခသည်အရေးပါဝင်ဒေသတွင်းအငင်းပေါ်စရာကိစ္စတွေကိုဆွေးထည့်သွင်းဆွေးနွေးခြင်းပြုပွဲနဲ့ရှောင်လွှဲခဲ့ကြပါတယ်ခင်ဗျာ
ထိတန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာသွားတာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူလ်ရမန်ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ကြပါတယ်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှေလန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။ကျွန်တော်စံမိုးရီပါ။